Welcome to the Voice of America in Burmese.
Mingala nya cha ma tora shin mya khnya. VOA American tan ye 2023 ku ne April 5 ye Bodu nya radio season ne ko Myanmar Sanaw ji nya 9 nai ga ne 10 nai thi Washington DC myo ro ga ne yuk tan season ga ba thae ye sa lu ne ba bi. Kilometer 3258 a pyin VOA Facebook website and YouTube channel to chain the tollen chain twin dai yai na sin nai ba bi khnya. Tin ya season mu ga ro chano win min ba.
Mingala ba khmya, chano ga khin maw so min ma. Di kini naw song ya thai dai yau tadin dwe ga ro kula tamaka lu khun ye kaun si ga ni Myanmar ngan sa ya lu khun ye athu ko sle ye ta win ko naw tat tan tit tatan to pe lai ba de. မြန်မာပိုင်ကိုကိုချိုမှာတရုတ်ရဲ့စီးလှုပ်ရှားမှုရှိနေတာကိုပြန်ဖက်အိန္ဒိယကအနိကစောင့်ကြည့်နေပါတယ်။မြန်မာနိုင်ငံရဲ့ပြဿနာဖြေရှင်ရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကြဲကြဲပြန့်ပြန့်တွဲဆုံဆွေးနွေးနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
။ဟုတ်ကဲ့ပါကိုခင်မောင်စုံမင်းရေ။အခုလိုထိတဲ့ရောက်သတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆိုရင်စကိုင်းတိုင်းပလဲဒေသကာကွယ်စခန်းကိုစစ်ကောင်စီလေကြောင်းကူနဲ့ဝန်စီခဲ့တာမှာဒေသအုပ်ချုပ်ရေးတာဝန်ရှိသူက
သူတို့အဲဖိုင်တာနဲ့ပြည်ပြီးတော့သူတို့စစ်တပ်ကလူတွေပါရဲရင်ပေါ်နေချထားခဲ့တယ်အဲဘလူးစစ်ကြောင်းလို့သတင်းရထားပါတယ်ခင်ဗျာတော့အဲလားစစ်ဝင်းမြန်မာရှိတဲ့ဇွာတွေအားလုံးမှဒီသူတွေအချင်းချောင်းနေရပါတယ်ခင်ဗျာ
နောက်စကိုင်းတိုင်းထဲမှာပဲထိရိုက်မြို့နယ်နေစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပါတယ်နောက်ဒီစကိုင်းတိုင်းမှာပဲကမ်ဘလူခရိုင်ကတိုက်နယ်လေးခုကိုစစ်ကောင်စီထိုးစစ်ဆင်ကျေးရွာတွေကိုမိရှို့ဖျက်ဆီးနေပါတယ်အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ဒုဒုနဲ့ချမ်းမာရေးအားကစားကဏ္ဍတွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထင်းတဲ့ရောက်သတင်းတွေကိုကုကမောင်စုံမင်းနဲ့ကျွန်တော်ပြပြပေးပါမယ်ခင်ဗျ
တိုင်းပြည်ကိုဖျက်ဆီးမဲ့သူတွေရဲ့လက်ထဲကကာကွယ်ဖို့ကြိုးစားတာကသူ့အတွက်ရာဇဝတ်ပြစ်မှုဖြစ်ခဲ့ရပြီးသူကိုတရားစွဲတာဟာတိုင်းပြည်ကိုစော်ကားတာပဲလို့မနေ့ကရာဇဝတ်ပြစ်မှုစွဲချက်34ခုနဲ့တရားစွဲခံရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကပြောလိုက်ပါတယ်2016ခုနှစ်တုန်းကသူအနိုင်ရရှိခဲ့တဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာအရင်ကသူနဲ့ဖောက်ပြားခဲ့မှုတဲ့လိန်ဖြော်ပြေရေးအပြာဇလန်းမင်းသမီးစတော်မီဒန်နီယယ်ကိုနှုတ်ပိတ်ခငွေပေးခဲ့တာနဲ့ဆက်ဆက်ပြီးလုပ်ငန်းဆိုင်ရာမှတ်တမ်းလိန်လည်မှုတွေနဲ့နယူးယောက်မဟန်တန်တရားရုံးမှာမနေ့ကတရားဝင်စွဲချက်34ခုနဲ့ထရန့်ကိုတရားစွဲလိုက်တာဖြစ်ပါတယ်ထရန့်ကတော့သူ့ဘက်ကပြစ်မှုကျူးလွန်တာဘာမှမရှိတဲ့အကြောင်းထပ်မံပြောဆိုပြီးမနေ့ကဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံသူယာနက်ချီမိန်ကွန်းပြောခဲ့ပါတယ
် And I never thought anything like this could happen in America never thought it could happen
American ပြည်တော်စုမှာဒီလိုအခြေအနေမျိုးတွေ့ရဖို့တွေးတောင်မတွေးကြည့်မိခဲ့ပါဘူးကျွန်တော်အနေနဲ့အပြစ်ကျူးလွန်တာဆိုလို့ဒီနိုင်ငံကိုဖျက်ဆီးဖို့ကြိုးစားသူတွေစီကနေကာကွယ်ဖို့ရဲရဲဝင့်ဝင့်ကြိုးပမ်းခဲ့တာသာဖြစ်ပါတယ်ဆိုပြီးသမ္မတထရန့်ကမနေ့ကဖလော်ရီဒါပြည်နယ်မှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောတဲ့အချိန်မှာပြောဆိုသွားတာပါခုလိုသူ့ကိုတရားစွဲတာဟာတိုင်းပြည်ကိုစော်ကားတာပဲလို့လဲထရန့်ကပြောလိုက်ပါတယ်ထရန့်ဟာမနေ့ကနယူးယောက်ပြည်နယ်တရားရုံးမှာလူကိုယ်တိုင်လာရောက်ပြီးတရားရုံးလုံထုံးလုံဤအစီအစဉ်တွေကိုလိုက်နာဆောင်ရွက်ရင်းအပြစ်မရှိကြောင်းခြေပသွားပါတယ်ခင်ဗျာ
ရုရှားသိမ်းယူထားတဲ့ယူကရိန်းနိုင်ငံဇပိုရီဇီယာနျူကလ িয়ার ဒါဘေးစက်ရုံကိစ္စဆွေးနွေးဖို့နိုင်ငံတကာအနုမျိုးအေဂျင်စီ IAEA ကြီးကရဖဲဂရော့စီရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်ရှိနေပါပြီရုရှားကိုယ်စားလှယ်အဖွဲ့နဲ့ဒီနေ့ဗိုလ်ရုံးနေမှာသူတွေ့ဆုံဆွေးနွေးမှာပါဇပိုရီဇီယာဒေသမှာရုရှားလက်နက်ကြီးကြီးစံတွေချရောက်ပောက်ကွဲလို့အမျိုးသားတဦးသေဆုံးပြီးအမျိုးသမီးတဦးဒဏ်ရာရသွားခဲ့တဲ့အကြောင်းယူကရိန်းအာဏာပိုင်တွေကသတင်းထုတ်ပြန်ပြီးသတင်းတစ်ပတ်ကြာမှာ IAEA ကြီးကရဲ့ဒီခီးစဉ်ထပ်ပေါ်လာတာလည်းဖြစ်ပါတယ်။ကုလသမဂ္ဂနေမျိုးစောင့်ကြည့်ရေး IAEA ကြီးကခရော့စီဟာပြီးခဲ့တဲ့ဗိုလ်ရုံးနေ့ကလည်းဇပိုရီဇီယာနျူကလ িয়ার ဒါဘေးစက်ရုံကိုတချိန်တွားရောက်ခဲ့သေးတယ်လို့အခုတချိန်ဟာ9လအတွင်းဒုတိယအချိန်လာရောက်တာလည်းဖြစ်ပါတယ်။နောက်အခြေအနေတွေဟာတိုးတက်မှုမရှိဘူးလို့သူကရုရှားမီဒီယာတွေကိုပြောခဲ့ပါတယ်။လွန်ခဲ့တဲ့တနေ့ယူကရိန်းကိုရုရှားချွတ်ချော်စစ်စတင်ပြီးမကြာခင်မှာပဲဇပိုရီဇီယာနျူကလ িয়ার ဆိုင်ရုံကိုရုရှားတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးယူကရိန်းဝန်တန်းတွေနဲ့ဆက်လက်လက်ပတ်နေကြတာပါခင်ဗျ
။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုခီးမဆက်ခင် အမေရိကန်ပြည်ထောင်စုမှခီးတထောက်နားတဲ့ထိုင်ဝမ်သမ္မတဖျန်အင်ဝမ်ဟာအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီနဲ့ဒီနေ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ဒီမတိုင်ခင်ကမနေ့အင်္ဂါနေ့တုန်းကလည်းသမ္မတဆန်ဟာလော့စ်အန်ဂျလီမြို့ဟိုတယ်ရှိမှသူ့ကိုထောက်ခံသူတွေရောကန့်ကွက်ဆန္ဒပြသူတွေရောနဲ့စုဝေးနေကြပါတယ်။ထိုင်ဝမ်အလံနဲ့သမ္မတရဲ့ပုံတွေကိုကင်ဆယ်ထားတဲ့ထောက်ခံသူတွေကဘုံတီးကြွေးကြော်ခဲ့ကြသလိုတရုတ်ပြည်မှကြီးကိုထောက်ခံတဲ့အဖွဲ့အစည်းတွေကလည်း One China လို့အဟိကြွေးကြော်ကြပါတယ်။ထိုင်ဝမ်သမ္မတနဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌတို့ဒီလိုတွေ့ဆုံတာဟာတရုတ်ပြည်ရဲ့တပီးတဲ့ဆိုတဲ့မူဝါဒကိုချိုးဖောက်ရရောက်ပြီးတရုတ်ရဲ့ဩဇာအာဏာနယ်နိမိတ်ဆိုင်ရာအာဏာစိုးမိုးမှုကိုအကြီးအကျယ်ထိပါနိုင်တာကြောင့်မတွေ့ဆုံကြဖို့မနစ်အင်ကာနေကတရုတ်အစိုးရကသတိပေးထားပါတယ်ခင်ဗျာ
။ပါလက်စတိုင်းနယ်မြေအတွင်းမှာအစ္စရေးစစ်တပ်ကစစ်သွေးကြတွေလို့တန်တရားရှိတဲ့နေရာတွေကိုဒီနေ့ဗိုလ်တူးနဲ့စောပိုင်းလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အကြောင်းဂါဇာကမ်းမြောင်ဒေသခံတွေကပြောပါတယ်ပါလက်စတိုင်းစစ်သွေးကြတွေကလည်းအစ္စရေးနိုင်ငံတာမိုက်ကိုမစိုင်းဒုံးကျည်တွေနဲ့ပြစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုလေကြောင်းကနေတိုက်ခိုက်ခဲ့ရတာလို့အစ္စရေးဘက်ကပြောပါတယ်စစ်သွေးကြတွေပြစ်လွတ်လိုက်တဲ့မစိုင်းဒုံးကျည်၅ဆင့်ကိုဂျားဖြတ်ပြစ်ချနိုင်ခဲ့ပြီးဒုံးကျည်၄ဆင့်ကတော့လူမရှိတဲ့ကွင်းပြင်နေရာကိုကျောက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောခဲ့ပါတယ်အပြည့်အစည်းနဲ့ထိခိုက်သေးချေတယ်ဆိုတဲ့သတင်းတွေတော့မရရှိပါဘူးဂါဇာကမ်းမြောင်ဒေသမှာရှိတဲ့စစ်သွေးကြတွေရဲ့လက်ချင်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဗီဒီယိုတွေအစ္စရေးစစ်တပ်ဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51kilohertz 5885တို့ပြင်စနစ်တနည်းမှာလိုင်းလမ်းမီတာ190 kilohertz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် BOA American တန်ကနေဗိုလ်ဓူးမြညာသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့တာဝန်ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဒီကနေ့နောက်ထပ်သက်တမ်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့စိုးရိမ်စရာကောင်းတဲ့လူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့လူအခွင့်အရေးကောင်စီဆုံးဖြတ်ချက်တရက်ကိုဒီကနေ့မဲမခွဲပဲချမှတ်ခဲ့ရမှာလက်ရှိခံထားတဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အန်ဒရူးရဲ့နေရာကိုနောက်ထပ်သက်တမ်းတစ်နှစ်ထမ်းဆောင်ခွင့်ပြုဖို့ဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဆက်လက်စောင့်ကြည့်ပြီးတိုးတက်ဖြစ်ထွန်းမှုအခြေအနေတွေကို53ချိန်မြောက်လူအခွင့်အရေးကောင်စီအစည်းအဝေးမှာဆွေးနွေးတင်ပြရမှာဖြစ်ပါတယ်။ဒါအပြင်58ချိန်မြောက်အထွေထွေညီတာခံရဲ့တတိယကော်မတီနဲ့လူအခွင့်အရေးကောင်စီ55ချိန်မြောက်ဆွေးနွေးပွဲကိုလည်းစာနဲ့အစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂလူအခွင့်အရေးစောင့်ကြည့်ရေးရန်ရာ WIWM ရဲ့လုပ်ငန်းစဉ်တွေလိုအပ်တဲ့ဝန်ထမ်းတွေနဲ့အရင်းအမြစ်ပံ့ပိုးကူညီဆောင်ရွက်တာတွေလှုပ်ဆောင်သွားဖို့လည်းပါဝင်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့အခြေအနေကိုမပြတ်ဆောင်ကြည့်ပြီးလာမယ့်လူအခွင့်အရေးကောင်စီဆွေးနွေးပွဲမှာအစီရင်ခံစာတွေဇက်တိုက်တင်ပြရမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လူအခွင့်အရေးဆရာမာမင်းကြီးခွင့်ပြုချက်နဲ့အပြန်အလှန်တင်ပြဆွေးနွေးမှုတွေဆက်လက်လှုပ်ဆောင်ရမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတောင်ပိုင်းကိုကိုကျွန်းဘော်ကတရုတ်ရဲ့စီးရီလှုပ်ရှားမှုတွေကိုအိန္ဒိယနိုင်ငံကအနီးကပ်စောင့်ကြည့်နေတဲ့အကြောင်း The Hindustan Times သတင်းစာမှာရေးသားထားပါတယ်ဒေတာရင်းတရုတ်ရတဲ့ခြေဆိုင်ခြေကိုယူလာတဲ့လောရက်တွေကိုဟန်တားဖို့နဲ့အိန္ဒိယသမုဒ္ဒရာတွင်လှမ်းမိုးထားနိုင်ရေးစီမံချက်အရဝန်ကြီးချုပ်နရန္ဒရာမောဒီဆိုရအနေနဲ့ကပ်ပလီနဲ့နီကိုဘာကျွန်းတွေမှာဟန်တားနိုင်တဲ့စီးရေးစွန့်ရည်ကိုတိုးမြင့်ပြီးတိစောက်နေတဲ့ကြောင်းသတင်းစာမှာရေးသားထားတာပါအသေးစိတ်ကိုတော့အိန္ဒိယရာရှိတွေဘက်ကထုတ်ဖော်ပြောဆိုတာမရှိပါဘူးကိုကိုကျွန်းနဲ့အတူကမ္ဘောဒီးယားနိုင်ငံစီဟာနုတ်ဖယ်မြို့ရေတပ်စခန်းနီးတရုတ်နိုင်ငံဘက်ကစီးရေးလှုပ်ရှားမှုတွေကိုလည်းအိန္ဒိယနိုင်ငံဘက်ကစောင့်ချက်ကြည့်နေတာပါကိုကိုကျွန်းမှာမီတာ1300ကနေ2300အထိရှိတဲ့လေရင်ပြေးလန်းတွေတိုးဆောင်နေပြီးတရုတ်တပ်ဖွဲ့ဝင်တွေကိုအမြဲတစေမတွေ့ရပေမဲ့မြန်မာအမှုရန်150လောက်နဲ့အတူမကြာခဏသွားလာတာကိုတွေ့ရတဲ့အကြောင်းအိန္ဒိယထောက်လိုင်းသတင်းရက်ကွက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ပင်လယ်အော်အတွင်းကပ်ပလီနဲ့နီကိုဘာကျွန်းတွေမြောက်ဘက်55ကီလိုမီတာပဲဝေးတဲ့ကိုကိုကျွန်းမှာလေရင်ပြေးလန်းတိုးချဲ့တာတွေအပြင်ဆက်သွယ်ရေးဆောင်တွေလေရင်သိမ်းဆည်းနိုင်တဲ့သုလောင်ယုံတွေရေဒါဆက်သွယ်ရေးစနစ်တွေကိုတိစောက်နေတဲ့အကြောင်းလဲ The Times of India သတင်းစာမှာပြီးခဲ့တဲ့ရက်ပိုင်းကရေးသားထားပါတယ်ခင်ဗျာ
မ မြန်မာနိုင်ငံရဲ့ brief ကဖြည့်ရှင်ရေးမှာအဓိကပါဝင်ပတ်သက်တဲ့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ကြဲကြဲပြန့်ပြန့်ပုံပြီးတွဲဆုံဆွေးနွေးနေတဲ့အကြောင်းနဲ့တိုးတက်မှုတွေလည်းရနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကဒီကနေ့ပြောဆိုလိုက်ပါတယ်အခုလိုတွဲဆုံတာဟာအရင်ကမတွဲဆုံဘူးခဲ့တဲ့အဓိကပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေပါပါဝင်လာရေးငြိမ်းချမ်းရေးအစီအစဉ်တိုင်းဆောင်ရွက်တာဖြစ်တယ်လို့ဒီကနေ့ဂျက်ဂရာမျိုးတော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝင်းကြီးမာဆူဒီကပြောဆိုသွားတာကို The Straits Times သတင်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဘယ်အဖွဲ့အစည်းတွေနဲ့တွဲဆုံတယ်ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။မြန်မာနိုင်ငံဘက်ကသဘောတူထားတဲ့သဘောတူညီချက်တွေအကောင့်ထဲပေါ်နိုင်ဖို့အပြင်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးဆက်ဆံရေးလည်းအရေးကြီးတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကြီးကနိုင်ငံရေးဝန်ကြီးကပြောဆိုပြီးအာဆီယံအဖွဲ့ကိုဗိုလ်ပြုပြီးအားလုံးဆက်ဆက်ဆောင်ရွက်ဖို့ရည်မှန်းထားတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ကုလသမဂ္ဂအဖွဲ့အစည်းတွေမှာအာဖဂန်မျိုးသမီးတွေအလုလုခွင့်ပိတ်ပင်မယ်လို့တာလီဘန်တွေကပြောခဲ့တဲ့အကြောင်းကုလသမဂ္ဂကအင်ကာနေကထုတ်ပြလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတာလီဘန်ဘက်ကတော့လူသိရှင်ကြားထုတ်ဖော်ပြောထားတာမရှိသေးပါဘူးအာဖဂန်နစ္စတန်နိုင်ငံကမျိုးသမီးတွေရဲ့အခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေကိုတာလီဘန်တွေကပိတ်ပင်လာတာဖြစ်ပြီးဒီလို့ရဲ့ပေါ်လုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းကုလသမဂ္ဂတွင်မူကျောင်းအန်တိုနီယိုဂူတရက်စ်ကပြောတဲ့အကြောင်းသူ့ရဲ့ပြောခွင့်ရစတက်ဖန်ဒူဂျာရက်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အထောက်ပံ့ပေးရေးအဖွဲ့အစည်းတွေအနေနဲ့တကယ်လိုအပ်နေသူတွေစီအကူအညီမပို့နိုင်အောင်တားဆီးမှုဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်အာဖဂန်မျိုးသမီးတွေကုလသမဂ္ဂအဖွဲ့အစည်းမှာအလုလုခွင့်တားမြစ်နိုင်ခြင်းရှိကြောင်းကုလသမဂ္ဂကကြိုတင်ခန့်မှန်းထားပြီးဒီပေါ်စိုးရိမ်မှုရှိခဲ့တဲ့အကြောင်းလည်းပြီးခဲ့တဲ့လပိုင်းတွေကပြောခဲ့တာပါခင်ဗျာVO American တန်ရဲ့ AP 5ရက်နေ့ဗိုလ်ဒူးညထိတဲ့ရောက်တဲ့တွင်ကိုကိုခမောင်စိုးမင်းနဲ့ကျွန်တော်ပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဆက်ပြောပြပါမယ်ပထမဆုံးကတော့စကိုင်းတိုင်းပလဲဒေသကာကွယ်စခန်းကိုစစ်ကောင်စီလက်ချောင်းအကူနဲ့ဝန်စီခဲ့တာပါစကိုင်းတိုင်းပလဲမြို့နယ်မှာဒေသခံကာကွယ်စခန်းတစ်ခုကိုစစ်တပ်ကလက်ချောင်းကနေရုတ်တရက်ဝန်ရောက်ပစ်ခတ်ခဲ့ပြီးစီနင်းခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်ချင်းပြည်နယ်မှာလည်းစစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲပြင်းထန်နေပြီးစစ်တပ်ကလေကြောင်းကနေဘုံကျဲတာတွေလုပ်နေပါတယ်။စကိုင်းနဲ့ချင်းပြည်နယ်ကဒီအခြေအနေကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးမဆုမွန်ပြပြပေးပါအောင်ခင
်ဗျ။စကိုင်းတိုင်းပလဲမြို့နယ်နဲ့မကွေးတိုင်းအဆက်မှာရှိတဲ့ပန်းရွာနဲ့တနယ်ကျေးွာကြားကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုဧပြီလ5ရက်နေ့ဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်ဖက်ကရဟယင်3စင်းနဲ့လေကြောင်းကနေရုတ်တရက်ဝင်ရောက်ပစ်ခတ်ပြီးတော့စီးနင်းခဲ့ပါတယ်။စခန်းသိမ်းပိုက်ခံရပေမဲ့ကာကွယ်ရေးအဖွဲ့တွေအထိခိုက်မရှိခဲ့ပါဘူး။ပန်းရွာမှာစစ်တပ်ကတက်ဆွဲထားတဲ့အတွက်အနီးနားကကျေးရွာတော်တော်များများဟာဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။မနက်ကဖြစ်ပွားသွားတဲ့အခြေအနေနဲ့ပတ်သက်လို့ပလဲမြို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ။
သူတို့ဘက်ကတစ်ဖက်ပြတ်ပစ်ခတ်ပြီးတော့ကျွန်တော်စခန်းငယ်လေးတခုသိမ်းပိုက်ချင်ခံလိုက်ရတယ်ခင်ဗျာနော်ကျွန်တော်တို့ဖြိုက်တိုင်းတရားမရှိဘူးလို့ကျွန်တော်ရဲဘော်တွေအားလုံးလူလက်စာရှောင်မိန်နိုင်ရတယ်ခင်ဗျာသူတို့အဲ့ဖိုက်တာနဲ့ပြစ်ပြီးတော့သူတို့စစ်တပ်ကလူတွေပါရဲရင်ဘော်တွေချထားခဲ့တယ်အဲ့ဘလူးစစ်ကြောင်းလို့သတင်းရထားပါတယ်ခင်ဗျာဟုတ်လက်ရှိအဲ့နာမှာတက်ပြန့်ထားတော့အဲ့နာတက်တဝင်းမြေမှာရှိတဲ့ဂျွာတွေအားလုံးမှာဒီသူတွေတိမ်းရှောင်နေရပါပြီခင်ဗျာနေရင်လည်းပြစ်တော့ကြရောဒီရဲရင်ဘော်ရောချတော့ကြတော့ဒီသူတွေအနေနဲ့ကတော့ဒါရှောင်ရတော့တာပေါ့ဗျာအဲ့လိုမျိုးဒီနောက်မှာစစ်တပ်ကချထားခဲ့တယ်ဆိုတော့အဲ့လိုဖြစ
်စစ်တပ်ကပန်းရွာတွေတက်ဆွဲထားတဲ့အတွက်ပန်းရွာနဲ့တနေရွာအပါအဝင်အနီးနားကကျေးရွာတွေဖြစ်တဲ့လက်ပံလှအောင်ချင်းပျောပွဲမှွတ်တုံမင်းရွာစားတဲ့ကျေးရွာတွေအပါအဝင်တော်တော်များများကကျေးရွာတွေကသူတွေတိမ်းရှောင်နေရတာလည်းဖြစ်ပါတယ်စကမ်းသိမ်းဆီးရမိတဲ့အခြေအနေနဲ့ပတ်သက်လို့စစ်တပ်ကရှိနေသေးတဲ့အတွက်လက်တလောမသိရှိနိုင်သေးပဲစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဒါကတော့စကိုင်းတိုင်းနဲ့အခြေအနေဖြစ်ပါတယ်။ချင်းမီနယ်ဘက်မှာလည်းဖလန်းနဲ့ဟာခါကြားမှာစစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဆက်ပြီးရှိနေပါတယ်။ဧပြီလ4ရက်နေ့ညနေပိုင်းတုန်းကတိုက်ပွဲတွေကပြင်းထန်ခဲ့ပြီးတော့ညနေပိုင်းမှာတော့ဟာခါနဲ့ဖလန်းမြို့ကြားကိုစစ်တပ်ဘက်ကလေကြောင်းကနေ၄ချိန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဟာခါ CDF တာဝန်ရှိသူတဦးကပြောပြပါတယ်
။ဖလန်းနဲ့ဟာခါကြားအလေလောက်ပဲအဲ့ဒီလောက်မှာပဲတရုတ်ကဒီကြားမျက်ခံပြီးတော့ဗောလေကျွန်တော်တို့ကတားနေရတာဗောသူတို့ကလည်းရှိတူးလို့မရတော့တဲ့ခါမှာလက်ချောင်းပစ်ကူနဲ့ဗောနော်လာပြီးတော့မှအေး ဘုံချဲတာပေါ့အဲထိခိုက်ပျက်စီးမှုအရောအဲ့ဒီဘုံချဲတာနဲ့တော့မချဲရသေးဘူးတက်ပွဲကတော့ပြင်းထန်တယ်လို့ပဲပြောမှာပေါ့ဟိုတလဲရနဲ့တက်လာတဲ့စစ်ကြောင်းပေါ်တော့ကြားလေအစီ30တက်ပွဲကတော့ခဏခဏဖြစ်တယ်ပေါ့လေအဲတက်ပွဲကပြင်းထန်တယ်လို့ပဲပြောမှာပေါ့
စစ်တပ်ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကလေးကကလေးမျိုးကနေချင်းပြည်နယ်ဘက်ကိုစစ်အင်အားအလုံးရင်းနဲ့ခြိတက်ပြီးတော့နေမြေရှင်းလင်းတာကြောင့်ချင်းကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာပါလမ်းပိုင်းအကွာဝေးမိုင်40ရှိပြီးတော့ကားနဲ့4နာရီခန့်သာမောင်းရတဲ့ခရီးရှိတဲ့ဖလန်းနဲ့ဟာခါလမ်းပိုင်းကိုစစ်တပ်ဘက်ကနေစစ်ကြောင်းထိုးနေမြေရှင်းလင်းရေးလုပ်နေတာတလားနီးပါးရှိတော့မှဖြစ်ပြီးတော့နေမြေရှင်းလင်းတဲ့လမ်းကြောင်းတစ်လျှောက်မှရှိတဲ့နေအိမ်တချို့လည်းမိရှို့ခံရတာတွေရှိခဲ့ပါတယ်ရှင
်စကိုင်းတိုင်းချင်းဘက်မှာအကျော်စစ်ကောင်စီလက်ကြောင်းတက်ခိုက်ခဲ့တာကိုမဆွေမွန်ပြောပြခဲ့တာပါအခုလည်းစကိုင်းတိုင်းမှာပဲထိခိုက်မြို့နေစစ်ကောင်စီတက်တဲ့ KIA PDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲပြင်းထန်နေတဲ့သတင်းမှာစကိုင်းတိုင်းထပ်ပိုင်းထိခိုက်မြို့နယ်မှာစစ်ကောင်စီတက်တဲ့ KIA PDF ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေတာတပတ်ခန့်ရှိနေပြီလေကြောင်းကတိုက်ခိုက်တာကြောင့်အ ਨੇ စုံဒေသခံပြည်သူ၃ယောက်သေဆုံးခဲ့ရပါတယ်ဒီနေ့နဲ့မနေ့ကတော့ထိခိုက်မြို့နယ်နဲ့ဆက်ဆက်နေတဲ့ကသာမြို့နယ်အင်းရွာနီတိုက်ပွဲဖြစ်ပွားခဲ့ပြီးကြီးရွာအ ਨੇ စုံ၃ရွာခန့်မိရှုခံခဲ့ရကြောင်းဒေသခံတွေကပြောပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းထိခိုက်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံ PDF နဲ့ကချင်လွမြောက်ရေးတပ်မတော် KIA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာတလနီးပါးလောက်ကြာမြင့်နေပြီးဒီလဇန်ပိုင်းမှာတော့တိုက်ပွဲတွေပိုပြင်းထန်လာပါတယ်ဒီနေ့ဧပြီလ5ရက်နဲ့မနေ့ဧပြီလ4ရက်နေ့တွေကကသာမြို့နယ်အင်းရွာအနီးတိုက်ပွဲတွေဖြစ်ပွားတာရှိခဲ့ပြီးကျေးရွာတချို့မီးရှို့ခံရကြောင်းဒေသခံကာကွယ်ရေးခေါင်းဆောင်တူက VOA ကိုပြောပါတယ်
မနီရတော့တော့ဒါကျွန်တော်တို့ဒီနေ့မျိုးစုပြန်ဆင်းလာတာအိမ်ဘက်ကိုပြန်ဆင်းလာမှာဒီနေ့မျိုးဖြစ်သွားတယ်ဆိုဖြစ်သွားတဲ့ဒီမှာမနီရတော့ဒီလိုကျွန်တော်ကိုယ်ဆိုရောမျိုးစုတူရောအခုမနေ့ကတော့ဒီကပြန်ပြီးမှတက်ခဲ့ပြီးမှပြန်ကုန်ပြီးရောမျိုးစုတူရောအဲ့ဒါတွေကတော့ဒီမှာတန်းစီကြီးကဒီလိုကအဲ့ဒီမှာပိုက်စီကြတယ်ဒီလိုတော့ဝင်မလို့ရဖြစ်နေရ
ထီးကြိုင်ဒေသခံတူကလည်းကတာမြို့နယ်အင်းရွာအနီးတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလိုပြောပါတယ
်အဲ့ဒါရှိကြမ်းတော့မှာတော့မနေ့ကတော့ဖြစ်ဖြစ်တော့ခဏဖြစ်သွားတယ်လို့ပြောတယ်အေးရွာရဲ့ဒီမှာအေးရွာဒီမှာဖြစ်သွားတာလေဆိုတော့အေးရွာလားကျွန်တော်ကမရှိတယ်လို့ပြောဒီနေ့ဒီနေ့သူတက်ရတယ်လို့ဆိုတော့တော်မင်းရလားတော့ပြင်းပြီးအဲ့ဒီတင်ရတာအဲ့မှာရှိတော့ပတ်ပတ်ခါဖြစ်တယ်နောက်လေရလဲလက်ပတ်သုံးပတ်ချတာလေအေးရွာကဒါလေးကျဲတာလို့ပြောတယ်အဲ့ဒါကိုကျဲတာအချိန်ဆက်ကတော့မရှိဘူးလို့ပြောတယ်တက်တော့မနက်ပိုင်းကိုအရင်ကခါဖြစ်နေခါဖြစ်ပြီးတော့သုံးကျဲတော့တာက
ထီးကျိုင်းတဲ့ကတာမျိုးနဲ့အတွင်းမှာရှိတဲ့စစ်ကောင်စီတက်ကစစ်ကြောင်းအ ਨੇ စုံ၄ကြောင်းလောက်ဝင်ရောက်နေတာဖြစ်ကြောင်းလည်းပြောပါရယ်အရင်လ31ရက်နေ့ကထီးကျိုင်းမြို့နယ်ပေါက်ကုန်းနဲ့အင်တောင်းကျေးရွာတွေကိုလည်းလေရင်ကနေဘုံကျဲတာကြောင့်အင်တောင်းကျေးရွာမှာတေဆုံးသူ3ဦးရှိကြောင်းနဲ့ကျေးရွာတချို့လည်းမီးရှို့ခံရတဲ့အကြောင်းထီးကျိုင်းဒေသခံကအခုလိုပြောပါရယ်အင
်တောင်းမှာဘုံကျလို့ဒီကရာအင်တောင်းက3ယောက်ကျေတယ်5ယောက်ရှိတာ3ယောက်ကျေတယ်ဘာကွာတော့တကြောင်းရှိဘူးအဲ့ဒါပြတ်ကျတာရွာကတော့ဆက်ပြီးရတရားရဲ့အခုကျေးရွာကုန်းရွာရဲ့ရောက်ရင်ဒါရောင်းဝင်လာရှုတယ်နောက်ပြီးတော့မကလူရှုတယ်ရန်လာအောင်ရှုတယ်အစ်ကျောင်းကတော့တော်တော်ရှုပ်နေတာပါအဲ့ဘက်တော့တအားကိုရှုပ်နေသူကအချက်လမ်းမှာနေကြဆိုတာအရာရှိကြလေအဲ့ဒီနည်းနည်းမှာစားဖက်တာသူကဆက်တဲ့စ်ကျောင်းဟွာကပြန်လို့ဒီနေရတဲ့စ်ကျောင်းအဲ့ဟာစ်ကျောင်းကနောက်အဲ့ဟာလည်းပြန်လို့မရဘူးအရာရှိကြလောက်ဆန်းပြီးတော့အဲ့ဒါတော့တော့သူက
ဧပြီလ2ရက်နေ့တုန်းကလည်းရေသနာအောင်နဲ့မဲဇလီကျေးရွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ကြောင်းနဲ့လောလောဆယ်ပြည်သူတွေထောင်ထဲချီတိမ်းရှောင်နေရတဲ့အကြောင်းထီးကျိုင်းဒေသခံတွေကပြောပါရယ်အခုလိုတိုက်ပွဲသတင်းနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုစစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်လို့မရသေးပါဘူးထီးကျိုင်းမြို့ဟာ AR မြေကမ်းဘေးမှာတည်ရှိပြီး AR မြေအနောက်ဘက်ခြမ်းကရွှေဘိုမြေကြီးနားကားလမ်းနဲ့အရှေ့ဘက်ခြမ်းကမန္တလေးဗမော်ကားလမ်းမှနှစ်ကိုဆက်သွယ်ထားတဲ့လမ်းကြောင်းပေါ်မှာရှိတာကြောင့်သက်တည်းရရအရေးပါတဲ့မျိုးလည်းဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းထိကြိုက်မျိုးနာစစ်ကောင်စီတပ်နဲ့ KIA PDF တို့တိုက်ပွဲပြင်းထန်နေတာကိုကိုငင်းချန်ပြောပြခဲ့တာပါအခုလည်းဒီစကိုင်းတိုင်းမှာပဲကမ်ဘလူခရံကတိုက်နယ်၄ခုကိုစစ်ကောင်စီထုတ်စစ်ဆင်းကြေးရတွေကိုမိရှုဖျက်ဆီးနေတဲ့တဲ့မှာစကိုင်းတိုင်းကမ်ဘလူခရံအတွင်းကတိုက်နယ်၄ခုကိုမြန်မာစစ်တပ်ကဧပြီလ၂ရက်နေ့ကနေ၄ရက်နေ့အတွင်းစစ်ကြောင်းထုတ်ဝင်ရောက်ပြီးကြေးရတချို့ကိုမိရှုခဲ့တာကြောင့်ဒေသခံ3000ဝန်းကျင်လောက်စစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ ဒီနေ့နေ့လယ်12နာရီဝန်းကျင်မှာစစ်ကောင်စီတပ်ကကံပလူမျိုးနဲ့ဇင်းရွာနောက်ဘက်ကိုလေကြောင်းကနေပစ်ခတ်မှုတစ်ချိန်ပြုလုပ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုစော်ဝဲလိုင်ပြောပြပေးပါအောင်ခင်ဗျာ။
ကံပလူခရိုင်အတွင်းကထန်းကုန်းတိုက်နယ်၊ကိုရောင်ဘိုးတိုက်နယ်၊ပင့်သာတိုက်နယ်နဲ့ချက်တင်တိုက်နယ်ကခြေရွာတွေကိုစစ်ကောင်စီတပ်တွေကတပြိုင်တည်းနယ်မြေရှင်းလင်းရေးစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်ဒေသခံတောင်းနဲ့ချီထွက်ပြေးတိမ်းရှောင်နေရတယ်လို့ကံပလူမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက VOA ကိုပြောပါတယ်
။ခမရ308ကနေဒီကံပလူမျိုးနယ်ထန်းကုန်းတိုက်နယ်တွေကညံအင်း LED ဘက်ပေါ့ဗျာအဲ့ဒီဘက်ကိုစစ်ကြောင်းထိုးလာရှိတယ်ပေါ့ရှိတဲ့အခါကျတော့အဲ့ဒီဘက်ကဒီကျေးရွာတွေတော်တော်များများတာဖတ်ပြကြတော့အဲ့ဒီဘက်မှာလည်းစစ်ကင်းဆောင်ရတာရှိတာပေါ့ပြီးတော့ဒီကိုရောင်ဘိုးတိုင်တွေကကိုရောင်ဘိုးကနေပြီးတော့မှဆက်ထွက်နေတဲ့ဒီခလာရတုံးခွန်ပေါ့အဲ့ဒီစစ်ကြောင်းထိုးနေလို့မဟုတ်အဲ့ဒီကိုရောင်ဘိုးတိုင်တွေထဲမှာရှိတဲ့ရွာတွေတော်တော်များများတော့ဒါမီးရှို့ခံရတာတွေလည်းရှိတယ်ဖတ်ပြရတာတွေလည်းရှိတယ်ပေါ့ပြီးတော့ဒီပြင်းတဲ့တိုင်တွေဘက်မှာလည်းစစ်ကြောင်းတွေကြက်ဆက်ထိုးနေလို့ဖတ်ပြရတာတွေရှိတယ်ချက်တင်းတိုင်တွေဘက်မှာလည်းစစ်ကင်းဆောင်ရှိတယ်ပေါ့ကမ္ဘာမျိုးနယ်ရဲ့တိုင်တွေလေးခုလောက်မှာစစ်ကင်းဆောင်တွေအခုကတော့အခုလက်တော်မှာတော့တော်တော်များများညနေရတယ်ရှိတယ်ဗျ။အရင်ကတည်းကမှရှောင်းနေရတာတွေနဲ့ဒီရွာတွေမရှုခါရလို့ခက်ပြေးနေရတယ်ဆိုတော့စုစုပေါင်းရင်တော့ဒါကျွန်တော်တို့က3-4ဆောင်တော့ရှိပါမယ်
။ကံပလူခရိုင်အတွင်းကစစ်ဘေးရှောင်နေအတွက်စစ်ရှောင်စခန်းတွေဖွင့်နိုင်မှုစူးစမ်းနေပြီးအခုလက်ရှိမှာချက်တင်းတိုက်နယ်အတွင်းမှာစစ်ရှောင်စခန်းတစ်ခုဖွင့်ထားနိုင်ပြီဖြစ်တယ်လို့လည်းဦးနေစင်လက်ကပြောပါတယ်။ကံပလူခရိုင်အတွင်းကစစ်ဘေးရှောင်နေအတွက်နေထိုင်စရာရစ်ခါနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ဦးနေစင်လက်ကပြောပါတယ်။
အားလုံးမှာတော့လိုအပ်ချက်ရှိတယ်။နေစရာအမိုးကာအစာပေါ့နော်။အခုလိုမျိုးဟိုရာသီမှာဆိုလို့ရှိရင်တားပူတဲ့ခါကျတော့ဒီရေပေါ့နော်။ကျွန်တော်ဒီမှာငိုကြဲမှဒီအညာလွင်ပြင်ရေဝန်းဖြစ်တဲ့ခါကျတော့ဒီဘုခေါင်ရေရှားနေတာဖြစ်တော့တောက်ဆရာရေရှားတယ်ပေါ့နော်။တပူတဲ့ခါကျတော့ဒီပြီးခဲ့တဲ့မိုးရာသီမှာလည်းဆေးချောင်းတွေတော့ဆက်ထိုးတော့တရေကျွေးရအကောင်းဆုံးလုပ်နိုင်ခဲ့တဲ့ခါကျတော့ဒီစံတပါဒီစားစရာစံလိုအပ်ချက်လည်းရှိတယ်ပေါ့။ဒီမွေအန်ရည်လည်းကျွန်တော်တို့ကတော်တော်လေးကိုစိုးရင်ရတဲ့အနေအထားမှာရှိတယ်ပေါ့။မွေကိုက်လို့မို့ဒီပြစီဆုံဆောင်တဲ့လူငါတွေလည်းတော်တော်များတယ်ပေါ့။အဲတော့စေဝါပြည်သူဆောင်ဆောင်မှုကမှလည်းကျွန်တော်တို့ကလိုအပ်ချက်ရှိတော့ပို့ပြီးတော့များတယ်။နောက်ပြီးတော့ကျွန်တော်တို့ဒီဘက်မှာကပြဿနာတစ်ခုကပါလဲဆိုတော့ဒီအဲစေဘေးဆောင်တွေကဟိုလိုစကန်ခုထဲမှာနေတာမျိုးကတော်တော်စရာနေသားတွေကချက်တင်တိုက်နေမှာပဲရှိနေတဲ့ခါကျတော့ဒီအလူရှင်တွေလည်းလန်လန်းမမီတဲ့နေသားမျိုးမှာဖြစ်နေတယ်ပေါ့။အဲလိုထောက်ပံ့လည်နေတဲ့ခါကျတော့တော်တော်များများတော့အခက်အခဲတွေတော့ရှိနေတယ်
ထန်းကုန်းတိုက်နယ်အတွင်းကိုနယ်မြေရှင်းလင်းရေးဝင်လာတဲ့စစ်ကြောင်းကဧပြီလ၂ရက်နေ့ကညံအင်းကျေးရွာကိုဝင်ပြီးအင်ဂျီ၄၀လုံးကိုမိရှုခဲ့တယ်လို့ဧပြီလ၃ရက်နဲ့၄ရက်နေ့တွေမှာအင်းလေကြီးရွာကိုဝင်ပြီးအင်ဂျီအနည်းဆုံး၁၀၀နီးပါးကိုမိရှုခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်ဒီစစ်ကြောင်းဟာအင်းလေကြီးရွာအတွင်းကစိတ်မနှံ့တဲ့သူနဲ့ကျမရေးမကောင်းလို့စစ်ဘေးမရှောင်နိုင်သူဒေသခံ၂ဦးကိုလည်းတတ်ဖြတ်ခဲ့တယ်လို့ပြောပါတယ်
ဒေတာကနှစ်ယောက်ကိုလည်းတက်သွားတယ်ဗျတယောက်ကလက်ပံလက်ပြန်ကျူတုတ်ပြီးတော့အဲအိမ်နဲ့အိမ်ရှိုးတဲ့ဟာတွေကိုထည့်သွားတယ်ဗျတယောက်ကတော့အိမ်ပေါ်အတက်ကိုပြစ်တာနေမှာတနတ်နဲ့ဒီရင်ဘတ်ဒီမှာတနတ်တန်ရံနဲ့ပြီးနေကြအဲမိတဲ့ထဲကန်တဲ့လူကတမ်းမရင်မကောင်းတဲ့လူဟိုတယောက်ကတော့ဒီစိတ်လည်းနည်းနည်းလူတယ်ဗျစိတ်လူလွတ်နေတဲ့လူဆိုတော့အရင်စစ်တောင်းနေတုန်းကတော့အเจ้าကမှသူ့မတက်ခဲ့ဘူးဗျ
အင်းလေကြီးကျေးရွာနဲ့ညံအင်းကျေးရွာတို့ဟာအရင်ကလည်းမိရှုခံခဲ့ရပူတဲ့ရွာတွေဖြစ်ပါတယ်။တင့်သာတိုက်နယ်အတွင်းကအိမရွာအပါအဝင်ရွာတချို့ကိုလည်းစစ်ကောင်စီတပ်တွေကကနေ့မှမိရှုနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့နေ့လယ်12နာရီဝန်းကျင်မှာစစ်ကောင်စီတပ်ကကံပလူမျိုးနယ်ဇင်းရွာအနောက်ဘက်ကိုလေကြောင်းကနေပစ်ခတ်မှုတစ်ကြိမ်ပြုလုပ်ခဲ့ပေမဲ့ဒေသခံတွေထိခိုက်မှုတော့မရှိခဲ့ဘူးလို့ဆိုပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဆောင်ရေးအတွက်ဟာတနေ့တစ်နေ့ပိုတိုးလာနေပါတယ်
။စကိုင်းကံပလူပဲစစ်ကောင်စီထိုးစစ်ဆင်ရွာတွေမိရှုနေတာကိုကိုစောင်းဝင်လိုက်ပြောပြခဲ့တာပါ။အခုတော့မြောက်ရီမြို့နာတိုက်ပွဲကြောင့်စစ်ဘေးရှောင်ထောင်နဲ့ချီထွက်ပြေးခဲ့ရတာပါ။မြောက်ရီမြို့မြောက်ဘက်ကာစီနိုလောင်းစားရုံတွေတည်ထားတဲ့ရွှေကုတ်ကူမြို့အနီတီကော်တာကျေးရွာမှာကရင်နယ်ခြားစောင့်တပ် BGF ကင်းစခန်းတစ်ခုကိုဒီနေ့မနက်ပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီကလေကြောင်းကနေပစ်ကူပေးခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်လို့အနီးနားကရွာတွေကစစ်ဘေးရှောင်ထောင်နှန်းလောက်ထိုင်းဘက်ကိုထွက်ပြေးလာကြပါတယ်။ဒီအကြောင်း VOA သတင်းတောက်မရေးမှာပြောပြပေးပါအောင်ခင
်ဗျ။ထိုင်းမြန်မာနယ်စပ်မြို့အနီးမြောက်ရီမြို့မြောက်ဘက်မှာရှိတဲ့ရွှေကုတ်ကိုကာစီနိုလောင်းကစားရုံတွေတည်ထားတဲ့မြို့အနီးကထီကောထော်ကျေးရွာမှာကရင်နယ်ခြားစောင့်တပ် BGF ကင်းစခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီအတွက်စစ်ဘေးရှောင်တွေထောင်ကနန်းလောက်ထိုင်းဖက်ချန်းဝမ်ဖာရွာနီးကိုထွက်ပြေးလာတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။ဟုတ်ကိုကုန်းမှာတိုက်ဝဲဖြစ်လို့အာဒုက္ခတွေအများစုပြောတာတော့ဒီဘေးနာရွာနဲ့တခြားနေရာတွေကိုလိန်ရင်အကျဲတာများတယ်လေဒီရွှေဘုတ်ကဝင်းရွာရောတသက်မှမထိဘူးလေလိန်ရင်အကျဲတဲ့ဟာဒေတာကံပေါ့တကြီးရွယ်ဝတွေရောကလေးတွေရောလေမှနှံထောင်နီးပါးလောက်ရှိအာဒီဝမ်ဖာပေါ့အာဝမ်ဖာစေကံအနေယူပေါ့အဲ့နာမှာဓမာယုံတစ်ခုလည်းရှိရတယ်ဒီမင်းများတော့ဟိုဟာဖြစ်ပြီးသွားရင်နေရာမှလောက်တော့ဓမာယုံနဲ့ဖုံယုံတစ်ခုခုရောနှစ်ခုခွဲရမယ်မှရှိရောဒီကနီးစက်ရဖုံယုံနေရာအဲ့လိုသမိန်နေပါလေဖြတ်ပြီးတော့ပဲသွားလို့ရပါပေါ့
ရှိကုတ်ကိုမြို့တိရက်ွက်မှာတော့ပြည်သူတွေကိုအိမ်ထဲမှာနေထိုင်ဖို့ထိုင်းနယ်ခြားဆောင်တပ်ကသတိပေးထားပေမဲ့ဒေသခံကျေးရွာသားတွေဟာနေကြောင်းတိုက်ခိုက်မှုတွေရှိပြီးတိုက်ပွဲတွေပြင်းထန်လာတဲ့အတွက်နေအိမ်တွေကျေးရွာတွေမှာမနေရတော့ဘဲတောင်ရင်မြစ်ကိုဖျက်ပြီးထိုင်းဘက်ချမ်းကိုနေ့လယ်ပိုင်းကစပြီးထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်။ကရင်ပြည်နယ်မြဝတီကျုံတို့ကော့ကရိတ်မြို့တွေမှာစစ်ကောင်စီတပ်တွေနဲ့တစ်ဖက်မှာကရင်မျိုးသားလူမျိုးရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူပေါင်းတပ်ဖွဲ့တွေကြာမလ25ရက်နေ့ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးမြဝတီခရိုင်တဲကကုန်သွယ်ရေးစုံလဲပိတ်ခဲ့ရပါတယ်ရှင
်။မြဝတီမြို့နယ်တိုက်ပွဲကြောင့်စစ်ဘေးရှောင်ထောင်ချီကန့်ထွက်ပြေးခဲ့ရတာကိုမေးမှဖြစ်ပြခဲ့တာပါ။အခုတော့အိန္ဒိယမြန်မာကုန်သွယ်ရေးမှာရူပီနဲ့ကျပ်ငွေတစ်ရက်30ဖို့ကနဦးဆွေးနွေးခဲ့တာပါ။မြန်မာနဲ့အိန္ဒိယနိုင်ငံကြားကကုန်သွယ်မှုတွေမှာအမေရိကန်ဒေါ်လာစာနှစ်နိုင်ငံငွေချေးနဲ့တစ်ရက်ရောင်းဝယ်လုပ်သွားဖို့မြန်မာဘူပန်းနဲ့အိန္ဒိယနိုင်ငံပိုင်ဘန်တာဝင်ရှိသူတွေအင်ကာနေကပထမဆုံးအချိန်စဆင်းနေခဲ့ကြပါတယ်ဒီနေ့မှာပဲအိန္ဒိယသံမတ်ဟာဘင်္ဂလားပင်လယ်ော်ဒေသတွေနှီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဘင်စတက်အဖွဲ့ဆိုင်ရာကိစ္စတွေကိုမြန်မာဘက်နဲ့ဆွေးနွေးခဲ့ပြီးစိုက်ပျိုးမှုတွေကဏ္ဍမှာပူးပေါင်းနိုင်မဲ့လာလာတွေကိုညှိနှိုင်းခဲ့ကြပါတယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးနဲ့စစ်ကောင်စီရဲ့ဝန်ကြီးဌာနတချို့နေပြည်တော်မှာမနေ့ကတွေ့ခဲ့ပြီးတောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတချို့စုဖွဲ့ထားတဲ့ကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးဘင်စတက်အဖွဲ့ဆိုင်ရာကိစ္စတွေကိုအဓိကဆွေးနွေးခဲ့ပါတယ်။အဲဒီနောက်အိန္ဒိယနိုင်ငံပိုင်ဘဏ်တချို့အိန္ဒိယပန်ဂျက်နေရှင်နယ်ဘဏ်နဲ့မြန်မာဗဟိုဘဏ်တို့တွေ့ဆုံခဲ့ပြီးအပြန်အလှန်ကုန်သွယ်ရေးမှာအမေရိကန်ဒေါ်လာအစားနှစ်နိုင်ငံငွေကြေးနဲ့ပဲဓာတ်ရိုက်လှဲလှဲသွားမယ်လို့ဆွေးနွေးခဲ့ကြတာပါ။မြန်မာဗဟိုဘဏ်ရဲ့အစည်းအဝေးကိုစီမံဘဏ္ဍာဌာနနိုင်ငံကြားရေးဌာနစီးပွားကူးသန်းဌာနပြည်တွင်းဘဏ်တွေနဲ့အိန္ဒိယနိုင်ငံပိုင်ဘဏ်တချို့အပါအဝင်အိန္ဒိယပန်ဂျက်နေရှင်နယ်ဘဏ်ကတာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါစီးပွားကူးသန်းဌာနရဲ့အရာရှိသူကတော့ဒီအစီအစဉ်ကိုကနအူးအဆင့်လှုပ်ဆောင်နေကြောင်း VOA ကိုပြောပါတယ
်ခုမှစပြီးဆွေးနွေးတာကိုဆွေးနွေးတော့အိန္ဒိယနဲ့ Vice President တွေတို့တော့တာမလဲဆိုအဲ Final Project လို့အောင်ပေါ့ဒါတော့သူတို့ဆွေးနွေးမှုမှာအခြေအနေတော့မဟုတ်ဘူးခုမှစပြီးတော့ဒီလိုလုပ်ချင်တယ်ဆိုဆွေးနွေးတော့တာနီယားလည်းသိကြတာလည်းနေရပါတော့အဲအဲ့ဒီအဆင့်တော့ပဲပြောတယ်လို့စပြီးနေ့ဆက်သဘောမျိုးပေါ့နော်ပထမဆုံးဒီစလုပ်တာတော့လေနော်
အိန္ဒိယ UP နဲ့မြန်မာကြက်ငွေအတုံးပြူပြီးကုန်သွယ်တာမှာလိုက်နာရမယ့်ညွှန်ကြားချက်တွေကိုပြည်တွင်းကပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေစီအကြောင်းကြားသွားမယ်လို့မြန်မာနိုင်ငံဘိုးဘန်အကြီးအကဲကမနေ့ကပြောခဲ့တာပါတရုတ်ယွမ်ငွေထိုင်းဘတ်ငွေနဲ့ကုန်သွယ်တာမှာအဆင်ပြေနေကြောင်းလည်းမြန်မာဘက်ကဆွေးနွေးခဲ့ပါတယ်အိန္ဒိယဟာအခုနောက်ပိုင်းမှာရုရှားတရုတ်တို့ထက်မြန်မာနဲ့တန်တမန်ဆက်ဆံရေးကိုပေါ်ပေါ်တင်တင်ထူထောင်နေတာဖြစ်ပြီးစစ်လက်နက်အပါအဝင်စီးပွားရေးကိစ္စတွေမှာလည်းအကျိုးအတူပတ်သက်မှုတွေရှိလာကြောင်းသတင်းတွေကတုံ့သက်ကြပါတယ်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲကိုအိန္ဒိယကထောက်ခံကြောင်းပြောဆိုထားပြီးသူ့ရဲ့အကျိုးစီးပွားတွေအတွက်စစ်ကောင်စီနဲ့ဆက်ဆံရေးထူထောင်နေတာဟာမှားယွင်းကြောင်းဝေဖန်ထောက်ပြနေတာတွေလည်းရှိပါတယ်။အိန္ဒိယ for မြန်မာအဖွဲ့ကတာဝန်ရှိသူတူကတော့သူ့အမြင်ကိုခုလိုပြောပါတယ်
။ဒီတော်လှန်ရေးအင်အားစုပေါ်အထင်သေးမှုကြောင့်လားသို့မဟုတ်ဒီစကားစကားသူကိုကျိုးစီးပွားရေးကိုကူညီပေးနိုင်မယ်ဆိုတဲ့ထင်မြင်ချက်ကြောင့်လားတော့မပြောတော့ဘူးဒါမဲ့တိတ်ချတာတကူကအိန္ဒိယအနေနဲ့ဆက်လက်ပြီးတော့မှဒီတိုင်းဆာကာဆာနဲ့ပူပေါင်းပြီးမှသူ့ကိုချိုးရှိပွားကိုကာကွယ်ဖို့ကြိုးစားနေတော့ဒါပို့ပြီးတော့မှဒီအိန္ဒိယရဲ့ချိုးရှိပွားတွေအလုံးဝဆိုးဆိုးရွားသွားနိုင်မယ်အနေထားဖြစ်နေတယ်လို့ကျွန်တော်သုံးသပ်ချင်တယ
်အိန္ဒိယဟာမြန်မာနဲ့အကျိုးတူလုပ်ကိုင်နေတဲ့ကလတန်ဘတ်ဆုံစီမံကိန်းကိုအပြီးတက်ဖို့အားခဲထားပေမဲ့မြန်မာနိုင်ငံအနောက်ဘက်ခြမ်းကမတည်ငြိမ်မှုတွေကြောင့်အပြီးမတက်နိုင်ပဲဖြစ်နေတာပါဒါပေမဲ့တစိမ့်တစ်ပိုင်းပြီးနေတဲ့စစ်တွေစိတ်ကန်းနဲ့အိန္ဒိယကလကတ္တာမြို့အကြားကုန်တင်ပေါ်စတင်ပြေးဆွဲဖို့တော့ရှိပါတယ်။ကလကတ္တာမြို့ဆရာမပါဆက်မူခာဂျီစိတ်ကန်းကနေဘီလက်မြေတန်ချိန်3000ကိုစတင်ပို့ဆောင်သွားမယ်လို့အိန္ဒိယ Economic Times သတင်းမှာမနေ့ဧပြီလ4ရက်နေ့ကဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယမြန်မာကုန်သွယ်ရေးဒေါ်လာမသုံးဘဲလုပ်ဖို့ကိုစံကြောပြပြခဲ့တာပါအပတ်စဉ်ကဏ္ဍတွေဆက်လာဖို့ရှိပါသေးတယ
် VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
VOA American သံကနေအပြင်9ရဲ့ဗိုလ်ဒုညအစီအစဉ်တွေကိုဆက်ပြပြနေပါတယ်မကြခင်ထုတ်လင်းပေးမဲ့စီစဉ်နေမှာတော့ဗိုလ်ဒုညတိုင်းပြပြနေချဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါ Orcas လို့ခေါ်တဲ့အဖွဲ့အပေါ်ဒေတာရွေးနိုင်ငံတွေရဲ့သဘောထားကိုသုံးသပ်ထားပါတယ် Orcas အဖွဲ့ဝင်တွေဖြစ်တဲ့ American နဲ့ပြည်ထိုင်နိုင်ငံတို့က Australia ကို Nuclear စွမ်းအင်သုံးရင်ကုန်တင်ပေါ်ရောင်းချရေးပေါ်မြန်မာပါဝင်အာဆီယံနဲ့ Indo-Pacific ဒေသနိုင်ငံတွေကဘယ်လိုသဘောထားကြပါလဲအခုဘက်အဒီတာနဲ့ဆွေးနွေးကမှာဥကျော်စန္ဒာကိုကိုဝင်းခန့်မောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
ဆိုတော့ဒီအဒီတာနဲ့ဆွေးနွေးကမှာဆွေးနွေးသွားမယ့်အကြောင်းအရာကတော့မကြသေးခင်ကနိုင်ငံတကာသတင်းစာမျက်နှာတွေမှာနေရာယူလာတဲ့ Orcas အဖွဲ့အကြောင်းပဲဖြစ်ပါတယ် AUKUS Orcas လို့တို့ောက်ခေါ်တဲ့ဒီအဖွဲ့မှာ American ပြောင်စု Britain နဲ့ Australia သုံးနိုင်ငံလုံခြုံရေးဆိုင်ရာမဟာမိတ်အဖွဲ့ဖြစ်ပါတယ်ဆိုတော့ဒီအဖွဲ့ကို2022ခုနှစ်စက်တင်ဘာ15ရက်နေ့မှာတည်ထောင်ကြောင်းကြေညာခဲ့တာဖြစ်ပါတယ်ဆိုတော့ဒီအဖွဲ့ရဲ့ရေးကြီးတဲ့အချက်တွေကသဘောတူထားတဲ့အချက်တွေကတခုကတော့ Australia ရေးတက်ကိုဒီ Nuclear စွမ်းအင်သုံးရင်ကုန်တင်မောတက်ဆင်ပေးဖို့ဖြစ်ပါတယ်ဒီအချက်ကိုကြည့်ကြရဖြင့်Indo-Pacific ဒေသတောင်တရုတ်ပင်လယ်မှာဒီတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်တုံ့ပြန်နဲ့လှုပ်ရှားမှုတည်းလို့ဆိုရမှာပါဆိုတော့ဥကျော်စံတာခင်ဗျာဒီ Orcas အဖွဲ့ရဲ့ရည်ရွယ်ချက်နဲ့ဒီလိုအပ်ချက်ကိုစပြီးတော့ရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပထမဆုံးကတော့ရည်ရွယ်ချက်ကတော့စောစောကကိုဝင်းခန့်ပြောသူပါပဲတရုတ်ကိုသူကထိမ့်ညှိဖို့လုပ်တာဖြစ်ပါတယ်အဲ့ဒီ American Britain Australia သုံးနိုင်ငံကဒါမဲ့သူတို့ပြောတာကတော့ဒါပုံမပွင့်နေတဲ့Indo-Pacific India သမုဒ္ဒရာနဲ့ Pacific ဒေသပေါ်မှာပွင့်လင်းလွတ်လပ်မှုရရှိရေးအတွက် American ပြည်ထောင်စုရဲ့အထက်မြေဆုံးနဲ့စိတ်ချရဆုံးမဟာမိတ်နှစ်နိုင်ငံဖြစ်တဲ့နိုင်ငံတွေနဲ့ပူးပေါင်းပြီးတော့ဖွဲ့စည်းရဖြစ်တဲ့ဆိုတော့သမ္မတဘိုင်ဒန်ကပြောပါတယ် Britain ဝင်ရုပ်ဆုနတ်ကလည်းပဲသူတို့ရဲ့ဒီ Atlantic နဲ့ Pacific သမုဒ္ဒရာပေါ့လေဒီသမုဒ္ဒရာမှာလွတ်လပ်ညီညွတ်မှုရှိဖို့အတွက်နောင်လာတဲ့ဆယ်စုနှစ်တွေအထိဉာဏ်မှုရှိတော်ဖို့အတွက်ဒီဟာဖွဲ့စည်းရဖြစ်တယ်လို့ပြောကြပါတယ်။ဒါမှမဟုတ်အဓိကကတော့ဒါတရုတ်ကိုကောင်တာလုပ်တာပေါ့လေ။တရုတ်ကိုထိမ့်ဖို့ကြိုးစားတာပေါ့။တရုတ်ကအင်ဒိုပစိဖိတ်ဒေသမှာတော်ခဘလန်းလုပ်နေတယ်သူကအဲ့ကိစ္စကိုသူတို့စိုးရိမ်နေရှိရဲ့။နောက်တစ်ခါအထူးသဖြင့်တောင်တရုတ်ပင်လယ်အတွင်းမှာဖြစ်လာတဲ့ကိစ္စနောက်ပြီးတော့တိုင်ဝမ်ကိစ္စဒီကိစ္စမှာသူတို့သိပြီးတော့စိုးရိမ်နေတွေ့ရပါတယ်။အထူးသဖြင့်အဲ့တိုင်ဝမ်ကိုဒီဘက်ကဆွတ်တော်ဥပဒေအဲ့ရောဆိုတော့ဂရန်နန်စီပလိုစီသွားလဲပတ်လိုက်ပြီးတော့မှလေကြောင့်လူမျိုးရေးနန်မိတ်ထဲကိုလေနေပိုင်းဆွတ်တာတွေ့ရသူအထုဆိုးရင်လာဖြစ်ပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်ပြီးတော့သူတို့ကဒီကိုထိန်းကြီးဖို့လိုတယ်ဆိုပြီးတော့သူတို့အဓိကဒီနျူကလ িয়ার စွန့်ရင်တတ်ထားတဲ့ရေကုန်ပင်ဘောကိုဩစတြေးလျအတွက်တက်ဆင်ပြဖို့ဆိုပြီးတော့လုပ်လာတာဖြစ်ပါတယ်နားလည်ရပါတယ်ခင်ဗျာ
ဒီအဖွဲ့ရဲ့အခုလိုဒီတီထောင်လိုက်တဲ့ပုံမှာရောတရုတ်ဘက်ကဘယ်လိုတုံ့ပြန်မှုရှိပါလဲခင်ဗျာ
တေကတော့အပြင်းထန်ဆုံးကန့်ကွက်တာပေါ့ဒီကိစ္စကိုတေကတော့ဒါဟာ illegal violation of NPT nuclear proliferation ကန့်ကွက်ထားတဲ့ treaty ဆိုစာချုပ်ကို nuclear မပြန့်နှံ့ရေးဆိုတဲ့သမှတ်ချက်စီကံဥပဒေကိုဒီသုံးနိုင်ငံကဥပဒေမဲ့ချိုးဖောက်လိုက်ခြင်းဖြစ်တယ်ဆိုပြီးတော့အဓိကအဖြစ်သူတို့ကတုံ့ပြန်ပါတယ်ဒီဟာပို့ပြီးတော့ arms race လက်နက်ကြိုင်ဆိုင်မှုပို့ပြီးဖြစ်လာစေမယ်ဒီကိစ္စမှာဆိုပြီးတော့သူကထပ်ပြောက်ပါတယ်ဆိုတော့အခုလောလောဆယ်မှာပဲမနေ့တနေ့တက်လာတဲ့သတင်းရဆိုရင်တေဟာနျူကလ িয়ার ထိပ်ဖူတက်ဒုံးကြီးတွေတက်ဆင်ထားတဲ့နျူကလ িয়ার ရဲ့ရင်းကုန်စင်ပေါ်တစင်ကိုတောင်တုပ်ပင်လယ်မှာအများရန်လူတင်းထန်နေမယ်ဆိုတဲ့သတင်းတက်လာပါတယ်။ဒီအမေရိကန်စစ်ထောက်ခံရေးသတင်းကိုကိုကပြီးတော့ Reuters ကရေးထားတာဖြစ်ပါတယ်။ဆိုတော့ဒီတက်မှာပြိပခစီးပြန်ဆိုင်မှုကပိုပြီးပြင်းထန်လာမယ်အနေထားတော့ရှိနေပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပိုင်နယ်လို့ပြောတဲ့အဲကပ္ပိပင်လယ်ပြင်ဘက်မှာရှိတဲ့ကန်ဒီကျွန်းတွေမှာလည်းပဲတရုတ်ရဲ့စစ်စခန်းတိစောက်မှုတွေတွေ့လာရတဲ့ဆိုတော့ပြောနေကြတော့ဒီဒေသပြင်မှာစီးပြန့်ဆိုင်မှုပုံများလာမှာတော့သိကြပါတယ်ကိုရှင
်ဆိုတော့ဒါကတော့တဘာဝကြရလို့ဆိုအောင်ပေါ့နော်ဒီသဘောတူညီချက်ထဲမှာလည်းနျူကလ িয়ার စွမ်းအင်သုံးရင်ကုန်တင်မောလို့ဟာပြီးပါတယ်ဆိုတော့က ဆိုတော့ဒီဟာကဒီ MPT နိုင်ငံကနျူကလ িয়ার မပြန်ပွားရေးဒါစီရဲ့စာချုပ်ကိုလည်းချိုးဖောက်ရာရောက်တယ်ဆိုတော့ဒီနောက်တစ်ဆက်တည်းမှာပဲနိုင်ငံကဒီပါဝါအခင်းကျင်းမှာရောအဲဘယ်လိုပြောင်းလဲသွားစေနိုင်ပါလဲ
နိုင်ငံကပါဝါအခင်းကျင်းကိုဖြစ်စေချင်တာပေါ့လေအမေရိကန်ကတော့ unipolarity ပေါ့သူတနိုင်ငံနဲ့ကြီးစိုးထားတဲ့နိုင်ငံကအခင်းကျင်းပေါ့သူဆန္ဒအတိုင်းဖြစ်စေချင်တယ်တရုတ်တစ်ပြင်းရုရှားနဲ့တရုတ်ပေါ့လေသူတို့ကတော့ဒီ unipolar American ကြီးစိုးထားတဲ့နိုင်ငံကအခင်းကျင်းကိုမလိုချင်ဘူးသူတို့ကတော့ပြောင်းလဲချင်တယ်သူတို့ကဆိုတော့ American ကတနည်းအားဖြင့်မင်းဒီ unipolar သူတို့ကြီးစိုးတဲ့အခင်းကျင်းကိုပိုပြီးခိုင်မြဲအောင်လုပ်ရဖြစ်ပါတယ
် Orcas အဖွဲ့မတိုင်ခင်ကဖွဲ့စည်းခဲ့တဲ့ဒီ Quad အဖွဲ့ပေါ့နော်အဲ့မှာတော့၄နိုင်ငံပါဝင်ပါတယ်ကျွန်တော်ဒီ India Australia Japan နဲ့ American ပြောင်းစုပါဆိုတော့အခုဖွဲ့လိုက်တဲ့ဒီ Orcas နဲ့ဒီ Quad ကဘယ်လိုမျိုးကွာခြားမှုရှိပါလဲခင်ဗျာ
တကယ်တော့ Orcas က Quad ကိုဆင့်ကျော်တက်လိုက်တယ်လို့သတ်မှတ်ကြပါတယ် Orcas ကလူလိုက်တဲ့ Quad ဟာမှင်သွားတယ်ဒါပေမဲ့စာရွေချက်ကလည်းပဲနည်းနည်းကွာခြားရှိခဲ့တယ် Quad ဆဖွဲ့ကစားတော့ကစီရေးတစ်ခုလည်းမဟုတ်ဘူးကာကွယ်ရေးအင်အားကိစ္စတစ်ခုလည်းမဟုတ်ဘူးသူတို့တခြားကမ္ဘာအရေးလည်းသူတို့ပါတယ်ဥပမာဖြင့်အဗက်ဆင်းကိစ္စပေါ်လေကိုဗစ်ကိစ္စကလေးကပဲဒါကဘယ်လိုဖြစ်ရှင်းရမယ်ဘာညာအဲ့လိုကမ္ဘာပြဿနာတွေရာသီဥတုတို့ဘာတို့တခြားတွေဘာတို့အများကြီးထည့်ပြီးစဉ်းစားထားတာရှိတယ်အခုကတော့ Orcas ကတော့ဒီ nuclear လက်နက်ကိစ္စကိုသာပို့ပြီးတော့အဓိကထားတာတွေ့ရပါတယ်အဲ့လိုလဲကွာချက်ရှိတယ်လောလောဆယ်မှာတော့ Quad ကနေမှင်သွားတယ်ဆိုတဲ့ဘောလို့သူကသုံးသပ်ကြပါတယ် Orcas ကထိတန်းတင်လိုက်တော့ပါလေ
ဆိုတော့ဒီ quad အဖွဲ့တွေကအခုဒီ orcas မှာမပါတဲ့ပေါ့နော်ဆိုတော့အိန္ဒိယနဲ့ဂျပန်ဒီနှစ်နိုင်ငံဘက်ကရောဘယ်လိုသူတို့တုံ့ပြန်မှုတွေရှိတယ်ခင
်ဗျာဂျပန်ရဲ့သဘောထားကတော့ရေပုရအဖြစ်ဂျပန်ကကျူးဆိုပါတယ်ဘာကြောင့်လဲဆိုရင်ဂျပန်ဟာတရုတ်ရဲ့ CA တူးချက်မှုကိုအများအားစိုးရိမ်နေရတဲ့နိုင်ငံဖြစ်ပါတယ်ဒါပေမဲ့လည်းဂျပန်နိုင်ငံသားရဲ့ဝန်ကြီးကတရုတ်ကိုသွားတွေ့ပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့ဆွေးနွေးပါတယ်ဆိုတော့သူတို့ဟာတရုတ်ရဲ့စီးရီးတိဆောက်မှုကိုအပြင်းထန်ကန့်ကွက်တယ်ဆိုရင်လို့ပြောခဲ့ပေမဲ့သူတို့ကနိုင်ငံသားမှာ hotline အရေးပေါ်တယ်လီဖုန်း line အရေးပေါ်ဆက်သွယ်ရေး line ထားရှိမယ်လို့သဘောတူထားကြတော့ထပ်ပြီးအခိုင်အမာပြောခဲ့ရပါတယ်။ဒါတော့ဒီနေ့မှမှဖြစ်လာရင်လည်းသူတို့ဟာဒီချင်းပြောပြီးတော့အရင်ညှိမယ်ဆိုတဲ့သဘောမျိုးတွေ့ရပါတယ်။ဒါကတော့ဂျပန်ရဲ့သဘောတော့နောက်တစ်ခုကဂျပန်ဟာအဲ့ဒီအနောက်နိုင်ငံတွေနဲ့စီးရီးမဟာမိတ်တခုဖွဲ့တင်တဲ့ဒေသတွင်းမှာလို့ပြောတဲ့လူတွေရှိတယ်လို့တချို့ကလည်းပဲအခုဖွဲ့စည်းတဲ့အဖွဲ့ကတော့အင်္ဂလိပ်စကားပြောနိုင်ငံတွေကြီးပဲလေဆိုတော့ဒုတိယကမ္ဘာစစ်အတွင်းကလည်းပဲဒီလူတွေဟာပေါင်းပြီးတော့ဂျပန်နဲ့ဆစ်ဖြစ်ခဲ့မှုတွေဂျပန်ကိုတိုက်တဲ့အထက်မှာဩစတြေးလျပေါင်းနေတဲ့မှုကိုဆိုပြီးတော့အဲ့ဒီသမိုင်းကိုပြန်သတိရတဲ့လူတွေရှိရတာဆိုရင်လည်းသဘောမျိုးပြောရတယ်တွေ့ရပါတယ်ဂျပန်ရဲ့သဘောဖြစ်ပါတယ်အိန္ဒိယရဲ့သဘောကတော့အိန္ဒိယမှာကျိုးစိုးသူရှိရဲ့ကန့်ကွက်သူရှိရဲ့နှမျိုးကွဲနေပါတယ်ကျိုးစိုးတဲ့လူတွေကတော့ကောင်းတယ်ဒီဟာလောက်ကြကောင်းတယ်လို့ပြောတယ်နောက်ပြီးအကောင့်နဲ့အပြင်တချို့ကဘယ်လိုတော့တွက်တိုက်သိလဲဆိုတော့ဒီအကတ်လုံးဝတဲ့အတွက်ကြောင့်ပြင်သစ်ကသိမ့်မကြည့်တော့ဘူးလေပြင်သစ်ကသူကရေငုပ်သင်္ဘောရောင်းဖို့လှုပ်ထားတာကိုဖျက်ပြီးတော့အမေရိကန်ကနျူကလ িয়ার ပါဝါသုံးတဲ့ရေငုပ်သင်္ဘောလှုပ်လိုက်တော့ပြင်သစ်ရဲ့ကိစ္စအောက်ကပြင်သစ်ကသိမ့်မကြည့်နိုင်ဘူးအဲ့တော့အင်္ဂလန်အိန္ဒိယကတချို့ကဘာပြောလဲခွင့်ကောင်းမယ်အဲ့ဒါငါတို့ကပြင်သစ်နဲ့ဆက်ပြီးတော့စီပွားကိစ္စတခြားကိစ္စတွေလို့ဘုံအရုပ်တွေအခင်းအောင်ဖြစ်စေသူတို့အဲ့လိုတွက်တက်လူတွေလည်းရှိရခင်ဗျအဲ့ဒါကတော့အိန္ဒိယဘက်ကအမြင်တချို့ပေါ့လေနိုင်ငံတကာလူတွေကတော့အာရှရဲ့တည်ငြိမ်မှုကိုတမျိုးတမျိုးဖြစ်သွားစေနိုင်တယ်အာရှရဲ့ balance of power ကိုအောက်သွားစေနိုင်တယ်ဆိုပြီးတော့သူတို့ကံကွက်ကြတယ်အဲ့ကိုစိုးရင်လည်းနောက်တစ်ခုကလည်းပဲတရုတ်ကိုပေါ်ထင်ကြီးရန်ဆက်လိုက်တဲ့သဘောဖြစ်တယ်ဆိုတော့တရုတ်ကိုအိန္ဒိယကသူတို့မြောက်ဖက်မှာအတိကရင်ဆိုင်နေရတဲ့အန်ဒီရီရှိရတဲ့ကြောင့်တေယုရဲ့အန်ဒီဟာပူပြီးများလာမှတွက်တယ်တေယုကိုသွားစားလိုက်တဲ့အတွက်ကြောင့်ဆိုတော့အဲ့ဒါကိုလည်းပဲသူတို့စွရင်နဲ့ဆိုပြီးတော့အိန္ဒိယမှာတော့နိုင်ငံရေးအတိုင်းအတာမှာသဘောထားနှမျိုးကွဲနေတယ်ဆိုတာကိုဖတ်ရပါတယ်လေလာတွေ့ရှိရပေါ့လေ
ဟုတ်ကဲ့ဆိုတော့အန်ကယ်ကူပြောခဲ့လို့ပဲဒီဂျပန်နဲ့အိန္ဒိယရဲ့ဒါတုံ့ပြန်မှုပေါ့နော်ဆိုတော့အခုဒီအာရှဒေသမှာပဲတစ်ဆက်တည်းဒီကျွန်တော်တို့မြန်မာနိုင်ငံပါတဲ့အဖွဲ့ဒီအာဆီယံအဖွဲ့အနေနဲ့ရောဒီ orcas အဖွဲ့အပေါ်မှာဘယ်လိုသူတို့တုံ့ပြန်တာရှိသေးလဲခင်ဗျာ
အာဆီယံနဲ့ပတ်သက်လို့ကတော့ငိုကမှအချင်းချင်းသဘောတူညီမှုသိမ့်မရှိတဲ့အာဆီယံကပိုကွဲသွားမဲ့သဘောဖြစ်နေပါတယ်တချို့ကဒီဘက်ကိုရင်းရမလို့တချို့ကဟိုဘက်ရင်းရမလို့ဖြစ်နေကြတာပေါ့ဒီညမှာပြောရတခုကအမေရိကန်တို့ကလည်းပဲဒီတောင်တူပင်လယ်အရေးနဲ့ပတ်သက်ပြီးတော့မူဝါဒချမှတ်တဲ့နေရာမှာအာဆီယံကိုအဓိကထားမတွေ့ဘူးတရုတ်ကိုဘယ်လိုတွန့်ပြန်မလဲဆိုတာကအခြေခံပြီးတွေးတော့ဒီ အာဆီယံရဲ့အနေအထားကိုရိုလာရီလိုဖြစ်နေတယ်ပေါ့အဓိကဇီဝီမဖြစ်ဘူးဆိုပြီးတော့သူကထောက်ပြကြပါတယ်အဲ့ဒါလည်းပဲဆိုရင်ရတစ်ခုဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ဖြစ်လာတာကတော့အာဆီယံမှာဖိလစ်ပိုင်ဆိုလိုရှိရင်ဒါအမေရိကန်ဘက်ကိုပါမစီကြပါတယ်စင်ကာပူလည်းပဲနောက်ဘက်ကိုရိမ့်ပါတယ်မလေးရှားနဲ့အင်ဒိုနီးရှားကတော့ဒီကိစ္စကိုသဘောမကျပါဘူးအင်ဒိုနီးရှားကအပြင်းအထန်ကန့်ကွက်လိုတဲ့သဘောရှိပါတယ်ဘာကြောင့်လဲဆိုတော့ဩစတြေးလျနဲ့စနေကရေးပြင်ပိုင်နေချင်းလည်းပဲနံပါတ်ချင်းဆက်ဆက်နေကြတော့ပဋိပက္ခလည်းတစ်ခါတစ်ခါရှိခဲ့ကြတယ်ဆိုတော့သူမြေပြိုင်တဲ့ဖြစ်တဲ့နိုင်ငံတစ်ခုမှာနျူကလ িয়ার စွန့်အင်သုံးရေငုပ်သင်းပေါ်ကင်းလိုက်နေမယ်ဆိုတော့သူတက်စိုးရင်ကြဖြစ်လို့ဆိုသိကြပါတယ်မလေးရှားကလည်းပဲစီစဉ်နေပါတယ်တရုတ်နဲ့သွားပြီးညှိမယ်ဆိုပြီးတော့ဆိုတော့ကျန်တဲ့နိုင်ငံတွေမှာကတော့တချို့ကတော့ဒီ Laos Vietnam Laos Cambodia တို့ကတော့တရုတ်ဘက်ကိုပါမှာပေါ့ဆိုတော့မြန်မာဟာလည်းပဲသိခင်းပါတယ်ဥကတော့တရုတ်နဲ့ပူးပြီးနှိစလာတယ်ဆိုတော့အစကတည်းကအမေရိကန်ကိုသူကမြန်မာစစ်ကောင်စီရဲ့ policy ကသဘောထားအဲ့လိုဆန့်ကျင်တဲ့သဘောဖြစ်နေတယ်မြန်မာနိုင်ငံရဲ့ဗမ်လိုက်နိုင်ငံသားရဲ့မူဝါဒဆိုတာလည်းပဲဒီအစိုးရလက်ထက်မှာစစ်ကောင်စီလက်ထက်မှာလုံးဝပြားသွားပြီးတော့တစ်ဖက်သက်ကိုရင်းသွားခဲ့ပြီးဖြစ်ပါတယ်ဆိုတော့အာဆီယံရဲ့ပဋိပက္ခဟာနိုင်ငံချင်းချင်းမှာလည်းပူးပြင်းထန်လာမယ်သူများရဲ့ပြိုင်တက်ရမှာလည်းပဲပူးပြီးဓာညာလာမယ်သဘောရှိပါတယ်ခုခံ
ဆိုတော့ဒါကတော့အာရှနိုင်ငံတွေရဲ့ AUKUS အဖွဲ့ပေါ်ဒီသဘောထားတွေပေါ့နော်အာဆီယံပါဝင်အာရှနိုင်ငံတွေရဲ့သဘောထားတွေပါဆိုတော့တစ်ချက်ကလည်းဒီနောက်မှလည်းဥရောပနိုင်ငံတွေရှိသလိုပဲဒီ AUKUS အဖွဲ့ဝင်နိုင်ငံတွေမှတဲမှရောဒီအဖွဲ့တည်ထောင်လိုက်တဲ့ပုံမှာဘယ်လိုမျိုးအတိုက်ခံအဖွဲ့ဒီနိုင်ငံရေးအဖွဲ့တွေကဒါမှမဟုတ်ပြည်သူတွေကပါဘယ်လိုတုံ့ပြန်မှုတွေရှိပါလဲခင်ဗျာ
ဩစတြေးလျမှာလည်းပဲလူတိုင်းသဘောတူတာမဟုတ်ဘူးတကယ်ဆိုဒီအမေရိကန်နဲ့ပူးပေါင်းပြီးတော့အမှုမျိုးရေငုပ်သင်္ဘောတွေနောက်ထပ်လက်ပြီးတော့အမှုမျိုးစွန့်အင်တွေပါဖြစ်လာမယ်ဆိုတာကိုသိမကျေနပ်တဲ့လူတွေရှိတယ်။အထူးသဖြင့်ဩစတြေးလျရဲ့ပြီးခဲ့တဲ့ဝန်ကြီးချုပ်ဟောင်းတွေဖြစ်ကြတဲ့ Paul Keating Labor Party ကမကြိုက်ဘူးသူကဒီဟာဩစတြေးလျနိုင်ငံရဲ့အကျိုးစီးပွားမဖြစ်နိုင်ဘူးဒီဟာတကယ်ကိုပေါ်ထင်ရန်စခြင်းဖြစ်တယ်ငါတို့အတွက်တိုင်းပြည်နဲ့နိုင်ငံနဲ့ဆိုပြီးသူကကန့်ကွက်ပါတယ်တကယ်ဆိုဘလာဒူဇော်ပဲသူတို့မတိုင်ညာရှိတဲ့သူလည်း Malcolm Turnbull ဆိုတဲ့ဝန်ကြီးချုပ်ဟောင်းသူကလည်းပဲဒီဟာကိုမကြိုက်ဘူးဒီလိုသူတို့ကနောက်တစ်ခုသူတို့ဘာစဉ်းစားလဲဆိုတော့နျူကလ িয়ার လက်နက်ကိုရအောင်တော့သင်္ဘောကိုရအောင်တော့ငါတို့ကဒီဟာကိုကိုအင်အားနဲ့ကိုသုံးနိုင်မလားဒီဟာကိုသုံးဖို့အတွက်အမေရိကန်ကြိုက်မှလုပါဘာညာဖြစ်လာတော့ငါတို့ရဲ့အချုပ်ချာအနာသူတို့အိစားကိုသူတို့ကိုပိုင်းလုပိုင်ခွင့်တောင်မှဆူဆူနိုင်တယ်ဆိုတဲ့သဘောမျိုးနဲ့တွေ့ပြီးတော့ဆူညာလာရှိတယ်နောက်တစ်ချို့ကလည်းပဲဩစတြေးလျမှာဒီဒီငုတ်သင်္ဘောအမှုပြုဆိုင်ရာ facility တွေလောက်လာမှာဆိုတော့နျူကလ িয়ার waste တွေသူတို့အန်ဒီအဖြစ်စီနိုင်တဲ့တရားသဘာဝပတ်ဝန်းကျင်ကိုထိခိုက်မှလည်းဖြစ်နိုင်ရဆိုတော့တော်တော်စိုးရိမ်ကြတဲ့လူရှိပါတယ
်ဆိုတော့အခုလိုဒီနျူကလ িয়ার လက်နက်ဒီပြန်ပြီးတော့ဒီစာချုပ်ဖွဲ့တွေမှာတုံးလာကြတာအပါဝင်ပေါ့နော်ဆိုတော့အစည်းအကာလာမှာနျူကလ িয়ার ဖြတ်သိမ်းတာအနေစားအခုကနျူကလ িয়ার ကဏ္ဍပြန်ပြီးတော့ထင်ပေါ်လာတယ်လို့ပဲပြောရမှာပေါ့နော်ဆိုတော့အဲ့ဒီဟာကရောဒီကဘာကြီးရဲ့ဒီငင်းငယ်ရေးပေါ်မှာဘယ်လိုမျိုးတက်ရောက်မှုရှိပါလဲဆိုတာအနှစ်ချုပ်အသုံးသတ်ပေးပါဦးခင်ဗျာ
တကယ်တော့ညီညာရေးကိုလက်နက်နဲ့ထိမ့်သိမ့်နေဆိုတော့သိမကောင်းတဲ့ကိစ္စပါညီညာရေးကိုညီညာနဲ့ညီညာလက်နက်မရှိလေပူကောင်းလေပေါ့လေတကယ်တော့အဲ့တော့သူကညီညာရေးထိမ့်သိမ့်မှုတော့လက်နက်ကိုအပြိုင်ဆိုင်တီထွင်နေကြတာဖြစ်တယ်အဲ့လိုဖြစ်လာတယ်ဆိုတော့တချို့ကလည်းဒီဟာကို nuclear deterrence အဲ့လက်နက်သူစီးကိုစီးခြင်းအဖြစ်ဘယ်သူမှမတိုက်ကြပဲနဲ့ဖြစ်နေတယ်ပြောရမလား nuclear ကိုထိမ့်သိမ့်နေတဲ့ deterrence effect ရှိတယ်ဆိုပြီးတော့ညာချင်းတချို့ကလည်းမှတ်ချက်ချရတာလေ
အကစပါတဘောတာဥကျော်စံတာပြပြခဲ့တာပါအခုတော့လူထုနဲ့ကျန်းမာရေးပါအပူဒဏ်ကာကွယ်ရေးပြပြထားပါတယ်အခုရာသီဥတုပိုပြပြင်းလာချိန်မှာအပူဒဏ်ရဲ့ဘလူနောက်ဆက်တွဲဆိုးကျိုးတွေသတိပြုစရာရှိနေပါလေဒေါက်တာသန့်စောပြပြထားပါလေ
ဒီရဲ့အပူပြင်းဆုံးအခြေအနေကိုရောက်ရှိလာပြီးဖြစ်တာကြောင့်အပူဒဏ်အန္တရာယ်ကိုတည်ထားကြရတော့မှာပါအပူဒဏ်အန္တရာယ်ကိုဂယူဆိုင်ကာဝယ်ထားခြင်းမရှိဘူးဆိုရင်အခက်မသိတဲ့အခါမှာပြင်ထန်တဲ့နောက်ဆက်တွဲဆူကျိုးတွေကိုခံစားကြရနိုင်ပါတယ်အထူးသဖြင့်တက်ကြီးရွယ်ဦးတွေနဲ့ခလေးတငယ်တွေမှာပို့ပြီးတော့တည်ထားကြရမှာပါအပူချိန်ပြင်ထန်တဲ့ရာသီဥတုအောက်မှာအပူဒဏ်ရဲ့နောက်ဆက်တွဲဆူကျိုးခံစားရခြင်းမရှိအောင်တည်ပြုတဲ့အချက်တွေအကြောင်းကိုတမားတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့အပူချိန်ကိုတတ်နိုင်ပြီးရှော့ချကိုယ့်ရဲ့အပူချိန်ဒီ38 degree Celsius ရှိတယ်။ ပြင်ပကကတ္တရာလမ်းမပေါ်မှာဆိုရင်43ဒီဂရီဆယ်ဆီယပ်ရှိတယ်။ဒါဆိုဆရာတို့ကတ္တရာလမ်းမပေါ်မှာလမ်းလျှောက်သွားနေရင်တော့သူဒီဒီအပူဒဏ်ကိုခံစားပြီးနောက်ဆက်ပြီးပြဿနာတွေဖြစ်ပါတယ်။ဒါကြောင့်43ဒီဂရီဆယ်ဆီယပ်ရှိနေတဲ့နေရာကိုရှောင်ကြဉ်ရမယ်။တော့ရှောင်ကြဉ်ရမယ်ဆိုတဲ့အခါမှာခုနမနေ့10နာရီကနေညနေ9နာရီတွင်အပူပြင်းတဲ့အချိန်မှာနေပူအောက်ကိုမထွက်သင့်ဘူး။အဲ့မလဲမသိထွက်ရမယ်ဆိုရင်ဆရာတို့ကအပူချိန်အဲ့လောက်မရှိတဲ့နေရာကြီးကသွားရမှာပေါ့နော်ဒီကတ္တရာလမ်းမပေါ်သွားမယ်စားရခင်းပြင်ပေါ်သွားရင်သွားမယ်အရေးရတဲ့တစ်ပင်အောက်ကနေသွားရင်သွားမယ်ပေါ့ဒီနည်းနဲ့ဆရာတို့ကဒီပတ်ဝန်းကျင်အပူချိန်ကိုရှောင်လွှဲရမှာနော်ဒါကြောင့်မလို့ဆရာတို့ကအေးများတဲ့အရေးအောက်မှာနေပါပေါ့နော်လေတိုက်တဲ့နေရာမှာနေပါလေတိုက်ရင်ဆရာတို့ရဲ့ခန္ဓာကိုယ်တွေကနေ evaporation ဆိုပြီး heat တွေဆရာတို့အပူတွေထွက်သွားတဲ့အတွက်ကြောင့်မလို့ဆရာတို့ကအေးများခြင်းခံစားရတယ်ကိုယ့်ရဲ့ချွေးထွက်ပုံကိုချော့ချပြီးနေဆိုဒီနည်းနဲ့ဆရာတို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့အပူချိန်ကိုတတ်နိုင်သီးရှော့ချတယ်။အဲ့တော့ဆရာတို့ဒီပန်ကာလီသုံးနာတို့ရက်ခတ်တာတို့နောက်နောက်တကဒီဘီလာတို့အဲဂကနေရှင်သုံးနာတို့ဒီကိုယ့်ရဲ့ပတ်ဝန်းကျင်အပူချိန်ကိုရှော့ချတာပဲဖြစ်တယ်ပေါ့နော်။ဒါနံပါတ်1လိုက်နာဆောင်ရမယ်အချက်ဖြစ်ပါတယ်။နံပါတ်2ကတော့ဗာလဲဆိုရင်ခုနကဒီအပူချောင်းပေါ့နေပူထဲမထွက်တော့ကိုယ့်ရဲ့ခန္ဓာကိုယ်တွေအိတ်တွေအပူချိန်ကခန္ဓာကိုယ်ရဲ့အပူချိန်ကများနေတယ်ဆိုရင်ရေဓာတ်ဖြစ်နေပြီလို့နော်ဒါကြောင့်ရေလဲတောက်ပါမယ်လိုအပ်လို့ရှိရင်ချွေးထွက်ရင်ဓာတ်စားရေလဲတောက်ပေးရမယ်ဒါကြောင့်မလို့ဒီတကြီးယုံနဲ့ဒီကလေးငယ်တွေသာဆိုရင်သူတို့ကိုယ်တိုင်ဒီရေတောက်ဖို့အခက်အခဲဖြစ်နေတဲ့အခြေအနေမျိုးမှာဆိုကိုကသတိထားပြီးတော့သူတို့ကိုရေလဲတိုက်ပေးရမယ်ဓာတ်စားရေလဲတိုက်ပေးဖို့လိုအပ်နိုင်တယ်အထူးသဖြင့်ခုလိုပူပြင်းမှုများတဲ့အခြေအနေပေါ့နော်အဲ့တော့ဒီလိုဖြစ်တင်းထားမယ်ဆိုလို့ရှိရင်ရေနဲ့ဓာတ်စားတတ်တာလုံလောက်ဖြစ်တင်းပေးနိုင်တယ်ဆိုရင်ဆရာတို့ရှေ့မှာပြောခဲ့တဲ့အပူဓာတ်ကြောင့်ဖြစ်တဲ့နောက်ဆက်တဲ့ပြဿနာတွေရှောင်လဲတိုက်မှာဖြစ်ပါတယ်နံပါတ်3ကတော့ရှေ့မှာဆရာပြောခဲ့တဲ့အထက်မှာပါတယ်အပူချိန်ရုတ်တရက်အပြောင်းလဲဖြစ်မှုကိုကာကွယ်တားဆီးပေးရတယ်။ဟောနေပူတွေကပြန်လာရင်ဆရာတို့ချက်ချင်းရေချိုးတာမျိုးအေးတဲ့အဲကွန်ခန့်တဲ့ဝင်တာမျိုးလုပ်မဲ့စားဒီတာမန် room temperature မှာခဏတစ်ပြုတ်ထိုင်နေရေတောက်မယ်နော်ချွေးတွေဆိုတာလေးတွေရက်သွားတဲ့ဒီခဏနားမယ်နားပြီးမှဂျန်တဲ့ရေချိုးတာတို့အခန်းအေးအောင်လုပ်ထားတဲ့အခန်းတွေကိုနေထိုင်တာတို့ဓာတ်တွေဆက်လက်ဆောင်ရွက်ပြီးမယ်ဆိုလို့ရှိရင်သူတို့အတွက်နောက်ဆက်တွဲပြဿနာတွေကိုရှောင်ရှားပြတာဖြစ်ပါမယ်
။အပူဒဏ်ရဲ့နောက်ဆက်တွဲဆူကျူတွေကိုခံစားရပြီဆိုရင်လည်းတင့်တော်တဲ့ရှေးဥတနာပြည့်စုံမှုနည်းလမ်းတွေကိုအမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။ဘလို့နောက်ဆက်တွဲဆူကျူတွေခံစားရနိုင်တယ်ဆိုတာနဲ့နောက်ဆက်တွဲဆူကျူခံစားရပြီဆိုရင်ဘလို့တုံ့ပြန်ဆောင်ရွက်တင့်တယ်ဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့ heat related disorder ထဲမှာအရေးကြီးဆုံး၃ခုပါရှေ့မှာဆက်ပြောခဲ့တယ်။အပူဒဏ်ကြောင့်ကျွတ်တဲ့ချင်းအဲ့ဒါကဒီ heat exhaustion လို့ခေါ်တဲ့เนาะအပူချိန်ကြောင့်သွေးပေါင်ကျတဲ့လက္ခဏာတွေရှိတယ် heat stroke လို့ခေါ်တဲ့အပူဒဏ်ကြောင့်သတိလျှင်ရှိတယ်ပေါ့เนาะအဲ့တော့ဒီအပူဒဏ်ကြောင့်ကျွတ်တက်တဲ့လူစဉ်တော့ရှင်းမယ်ဒါဒီအပူထဲမှာလှုပ်လှုပ်ရင်းနဲ့ကျွတ်တက်တယ်ဆိုရင်ဆရာကအေးများတဲ့နေရာကိုရွှေ့မယ်ပြီးလို့ရှိရင်သူ့ကိုဓာတ်စားရည်လုံးလုံးလောက်ပေးမယ်သူ့ရဲ့ဒီကျွတ်သားတွေကိုအနားပေးမယ်ပြီးလို့ရှိရင်เนาะဆရာတို့ကအဲဓာတ်ရည်ဝက်တဏ္ဍာရီလောက်နားပြီးရင်တော့တဲ့သူဟိုပုံမှန်လှုပ်လှုပ်တဲ့လူဆိုရင်ပြန်လှုပ်လို့ရတယ်လို့ပြောပါတယ်ဒါကြောင့်မလို့ဒီအပူဓာတ်ကြောင့်ကျွတ်တက်တဲ့လူတွေကတော့ဓာတ်စားဓာတ်ဖြည့်ခြင်းပေးခြင်းရတာလေဒါရှိဥပဒနာဖြစ်ပါမယ်ဒုတိယဖြစ်တဲ့ heat exhaustion เนาะအဲ့တော့ heat exhaustion ကိုဆရာတို့ဘယ်လိုလုပ်သိမလဲဆိုတော့လုံးတိုင်မှာလုံးနေတဲ့လူပြောက်ကဘူးဝေပြီးတော့ဒဲတယ်เนาะဒဲမလို့ဖြစ်တဲ့ခြေပြားလက်ပြားတွေကအေးဆက်နေတယ်သူကုန်လုံးညံ့နေဆိုရင်တော့ဆရာတို့ကဒါ heat exhaustion ပေါ့เนาะဒီအပူဓာတ်ကြောင့်သွေးပေါင်းတွေကျလာနော်ဒါဆိုရင်တော့သူ့ကိုရောအေးမြတဲ့နေရာကိုလည်းခေါ်သွားမှမှန်ပါတယ်သူ့ကိုကြတော့ထိုင်ခိုင်းတာတည်းစားလို့ရှိရင်ပက်လက်အနေထားထားပေးရမယ်ခြေထောက်နှစ်ဖက်ကိုဆရာတို့က30စင်တီမီတာအပြင်လောက်မြင့်တင်ထားပေးရမယ်သွေးပေါင်ကျနေတဲ့အတွက်ဆရာတို့ခြေကဒီသွေးတွေကိုဆရာတို့နှလုံးတို့အဆုံးတို့အုံနောက်တို့လည်းရအောင်ဆရာတို့ခြေထောက်နှစ်ဖက်ကိုပျောက်ပေးထားမြင့်ထားပေးရမယ်ပေါ့နော်တတိယချက်ကတော့ဆရာတို့ကအေးအောင်ထားရမယ်နော်အဲ့တော့ဆရာတို့ပန်ကာလီပဲဖြစ်ဖြစ်ရက်ခတ်ပေးတာပဲဖြစ်ဖြစ်နော်ဒီပတ်ဝန်းကျင်အပူချိန်ကိုရော့ကျအောင်ဆောင်ဆောင်ရွက်ပေးရမယ်နောက်တစ်ခါရေနဲ့ဓာတ်စားရည်ကိုလုံလုံလောက်လောက်တိုက်ကျွေးပေးခြင်းအပြင်ဆရာတို့ရှေးဥတနာပြုစုခြင်းပြုလုပ်ပြုလုပ်ရတယ်ပြီးတော့မှဂျမိုင်ဝန်ထမ်းနေကြရင်သူ့ကိုသွေးပေါက်နေချိန်တာတို့နော်ဂျန်နဲ့စစ်ဆေးတာတွေဆက်လက်လုပ်ရမယ်ဒီဆက်ရအဲစီပီကကိုပွားဖို့လိုအပ်နိုင်ပါတယ်အဲ့ဒီကမှာရေးကြီးဆုံးကတော့ heat stroke လို့ခေါ်တဲ့ဒါအပူချောင်းသတိလျှက်ပေါ့တော့သတိလျှက်ခြင်းလုံလုံသတိလျှက်ခြင်းမဖြစ်ခင်မှာတော့ဘာတွေဖြစ်တတ်လဲဆိုတော့သူတို့ကခေါင်းကနန်းပြောတာလေပြောရဆိုတာညီမမှန်ဘူးเนาะခေါင်းကတန်းဖြစ်ပြီဒါကြိုင်လိုက်လို့ရှိရင်ရေပြားက6တွေ့ပြီးတော့ပူချစ်နေတယ်ပေါ့เนาะဒါဆိုလို့ရှိရင်သူကဒါ heat stroke ဖြစ်ပေါ်ရတိုင်းတော့များနေတယ်သူ့ကိုအပူချိန်တိုင်းကြည့်လိုက်ရင်40 degree celsius တက်ပြင်းနေတယ်ဒါဆိုလို့ရှိရင်သူ့ကိုအပူချိန်မြန်မြန်ချပြပါရအဲ့ သူ့ပုံစံဒီ 40 degree Celsius ရဲ့အောက်ကိုမြန်မြန်ချပေးမှဆရာတို့ကဒီအုံနောက်ထိခိုက်မှုကာကွယ်တားဆီးဖြစ်အကယ်၍ 40 degree Celsius ရဲ့အထက်ဘက်မှာနှစ်နာရီလောက်ကျော်ပြီးတော့ဒီပူချိန်ကိုဆရာတို့ကမချနိုင်ဘူးဆိုလို့ရှိရင်အုံနောက်ထိခိုက်ပျက်စီးပြီးတော့အသက်သေဆုံးတဲ့ဒီဖြစ်နိုင်ဟုတ်တော့အချိန်တနားရီစွာလေးလက်ဒီမှာဆရာ emphasize လုပ်ပြီးပြောခြင်းတယ
်။ရာသီဥတုအပူချိန်မြင့်တက်လာပြီးဖြစ်တာကြောင့်အပူတန်ရဲ့နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်သတိပြုကောက်ထားဝင်လို့တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်လည်းဆိုပ
ါအပူတန်ကာကွယ်ရေးဒေါက်တာသန့်ဆောင်ပြောပြခဲ့တာပါ။အခုတော့အားကစားကဏ္ဍပါကမ္ဘာဘောလုံးချန်ပီယံလီယိုနယ်မက်ဆီကိုပီလီမာရာဒိုနာဒိုနာရိုနဲ့အတူတူဂုဏ်ပြုလိုက်တာနဲ့ဝင်းဘယ်တန်တက်နစ်ပြိုင်ပွဲတဲ့ရုရှားနဲ့ဘယ်လာရုစ်နိုင်ငံသားတွေဝင်ခွင့်ရမရဆုံးဖြတ်လိုက်တာစတာတွေကိုကိုရနိုင်ပြောပြထားပါတယ
်မင်္ဂလာပါဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ဝါတာဘောလုံးသမားမက်ဆီကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့ဘုံသူရုပ်ထုကိုတောင်အမေရိကဘောလုံးဖွဲ့စုမှထားပြီးတော့ဂုဏ်ပြုလိုက်ကြပါတယ်ပြီးခဲ့တဲ့ကမ္ဘာဖလားမှာအာဂျင်တီးနားအသင်းဘူဆွဲပြီးတဲ့နောက်မက်ဆီကိုတခြားတောင်အမေရိကတိုက်ကကမ္ဘာကျော်ဘောလုံးသမားကြီးအုပ်ဖြစ်တဲ့ပီလီရို့မာရာဒေါနာရို့နဲ့တန်းတန်းနဲ့ထားပြီးတော့ဂုဏ်ပြုလိုက်ကြတာပါဒီရုပ်ထုကိုတော့မက်ဆီရဲ့ခန္ဓာကိုယ်အရွယ်စားအတိုင်းဖျောင်းနဲ့ပြုလုပ်ထားတာဖြစ်ပြီးတော့ပါရာဂွေးနိုင်ငံဆန်ဆီယွန်မှာရှိတဲ့တောင်အမေရိကဘောလုံးဖွဲ့ချုပ်ရဲ့ဘောလုံးပြတိုက်မှာထားရှိဂုဏ်ပြုကြတာဖြစ်ပါတယ်ဒါပြင်ပြီးခဲ့တဲ့သတင်းပတ်တွေတွင်မှလည်းအာဂျင်တီးနားအသင်းကသူတို့လေ့ကျင့်လုပ်တဲ့ training center ကိုမက်ဆီနာမည်နဲ့ပြောင်းပြီးတော့ဂုဏ်ပြုခဲ့ပါသေးတယ်မက်ဆီဟာပြီးခဲ့တဲ့တစ်ပတ်ကကစားခဲ့တဲ့ကာရာကောင်းတဲ့ပွဲမှာလည်း hat trick 3 goal သွင်းခဲ့တာကြောင့်အခုဆိုရင်အာဂျင်တီးနားအတွက်သွင်းပေးခဲ့တဲ့ goal စုစုပေါင်းက102 goal ရှိသွားပြီဖြစ်ပါတယ်ခင်ဗျာဥရောပဘက်ကဘောလုံးပွဲတွေမှာတော့ဒီတစ်ပတ်အင်္ဂလန်ပရီးမီယာလိဂ်မှာမန်စီးတီးကလီဗာပူးကို၄ဂိုးတကူအာစနယ်ကလီဒ်စ်ယူနိုက်တက်ကို၄ဂိုးတကူယူကာဆောကမန်ချက်စတာယူနိုက်တက်ကို၂ဂိုးကိုမရှိနဲ့နိုင်ကြပါတယ်။ဒါကြောင့်အာစနယ်က29ပွဲမှာ82မှတ်ရပြီးတော့ဒုတိယနေရာကမန်စီးတီးထက်တပွဲပိုကစားပြီးတော့၈မှတ်အသာနဲ့ဦးဆောင်နေပြီးယူကာဆောကတော့မန်ချက်စတာယူနိုက်တက်နဲ့အမှတ်တူပြီးတော့တတိယနေရာကိုရောက်လာပါတယ်။ဒီတစ်ပတ်မှာ Chelsea ကအက်စတန်ဗီလာကိုအိမ်ခွင်းမှာ၂ဂိုးကိုမရှိနဲ့ရှုံးသလို Leicester ကလည်း Crystal Palace ကို၂ဂိုးတကူနဲ့ရှုံးသွားလို့ Chelsea ကအဆင့်17နဲ့ Leicester ကအဆင့်19မှာရှိနေပါတယ်။ဒါကြောင့် Chelsea အသင်းကနီးပြ Grand Potter ကိုနီးပြဖြစ်ကနေထုတ်လိုက်ပြီးတော့ Leicester အသင်းကလည်း Brendan Rodgers ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ Chelsea အတွက်တော့ဒါဟာဒီဘောလုံးရာသီမှာဒုတိယအချိန်နီးပြကိုထုတ်ပယ်လိုက်တာဖြစ်ပါတယ်။အခုလို Grand Potter နဲ့Brendan Rodgers တို့ထုတ်ခံလာရတဲ့အတွက် Premier League မှာလည်းဒီနေ့ဘောလုံးရာသီမှာရာထူးကနေဖယ်ရှားခံလာရတဲ့နီးပြ12ယောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာဘောလုံးရာသီတစ်ခုတည်းမှာပဲနီးပြအပြောင်းလဲအများဆုံးနှစ်တစ်နှစ်အဖြစ်လဲစံချိန်တင်သွားခဲ့ပါတယ်။အရင်နှစ်တွေမှာလည်းနီးပြအပြောင်းလဲတွေရှိခဲ့ပေမဲ့အခုလိုစံချိန်တင်တဲ့အထိများလာရတာကဘာကြောင့်ပါလဲ။ဒီပေါ်မှာ Soccer Follower နဲ့အိတာချုပ်ကိုကျော်မျိုးဟန်ကတော့
ကျွန်တော် Premier League မှာတရားဒီအတွင်းစံချိန်တင်မြပြထုတ်ပြန်ခဲ့တဲ့အရေးအတွက်က10ဦးအထိပဲရှိခဲ့တယ်အခုက12ဦးအထိရှိလာတယ်ဒါကကျွန်တော်အမြင်တော့ပရီးမီယာလိဂ်ကလပ်အသင်းတွေရဲ့ငွေကြေးပုံရိပ်တုံးဆွဲမှုနဲ့အတူမြပြရဲ့ပုံမှာဖိအားတော်တော်များလာတယ်အောင်မြင်မှုကိုလည်းလိုချင်လာကြတယ်ပရီးမီယာလိဂ်အောင်မြင်လာတာနဲ့အပြင်မြပြတွေကဖိအားများလာပြီးတော့နောက်ဆိုရင်ဒီထက်တောင်ပိုပြီးတော့မြပြထုတ်ပြန်မှုတွေဖြစ်လာနိုင်တယ်လို့ထင်တယ်ချက်စီးဆိုရင်တရားဒီပြမှာပဲမြပြနှစ်ဦးကိုထုတ်ပေးတယ်။ဆောက်တတန်ဆိုရင်လည်းတရားဒီအတွင်းမှာလည်းနှစ်ပြနှစ်ဦးကိုထုတ်ပေးတယ်။အဲယူမန်ချက်ချင်းမတူညီကြပြီမယ်။သူတို့ကပရီးမီယာလိဂ်မှာဆက်လက်တည်ရှိကြဖို့အတွက်စူးစမ်းကြတာဖြစ်လို့ဟိုဒီမြပြရဲ့ပုံမှာဖိအားကအင်မတန်ပြင်းထန်လာတယ်လို့ထင်ပါတယ်ဗျာ
။ဒါပြင် Graham Potter နဲ့ Brendan Rodgers တို့ကိုထုတ်လိုက်တာနဲ့ပတ်သက်ပြီးကိုကျော်မျိုးဟန်ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ချက်စီးက Potter ကိုထုတ်လိုက်တာကတော့ကျွန်တော်ကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ဆိုချင်တယ်။အဲ့လိုဆိုတော့ဟိုသူလက်ထက်မှာ73ပွဲကစားပရီးမီယာလိဂ်73ပွဲကစား3ပွဲပဲနိုင်တယ်ဆိုတော့အဲအမတန်အကြီးတန်တဲ့ရလပ်ဖြစ်ပြီးတော့သူ့အနေနဲ့အသင်းသားတွေအပေါ်မှာလည်းဩဇာမညောင်းတော့ဘူးလို့ထင်တယ်ချက်စီအသင်းသားတွေကလည်းပေါ်တာကိုတိတ်မလိုလားကြတော့ဘူးလို့ထင်တယ်ဗျာဒါကြောင့်ဟိုချက်စီအနေနဲ့ရီယန်နဲ့မကစားမီဒီပြအပြောင်းလဲလုပ်တာကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်တို့ထင်တယ်ရောဂျာကလည်းအဆုံးခုနှစ်ပွဲမှာ6ပွဲဆုံးတဲ့အထိကြားရရလက်တွေဆိုးပြီးတော့ဟိုလက်စတာကတန်းစစ်ဆုံးတဲ့တော့ရောက်သွားတယ်ဆိုတော့လေအဲရောဂျာကလည်းထုတ်ပြန်သေးတယ်လို့လည်းကျွန်တော်မြင်ပါတယ်ခင်ဗျာ
ဂျာမန်ဘွန်ဒက်စ်လီဂါပွဲတွေဘက်မှာတော့ဒီတစ်ပတ်မှာဘိုင်းမြူးနစ်နဲ့ဒေါ်တမန်တို့တွေ့ကြကြပြီးတော့ဘိုင်းမြူးနစ်ကအိမ်ကွင်းမှာ၄ဂိုး၂ဂိုးနဲ့နိုင်သွားတာကြောင့်ဘိုင်ယန်သင်းဟာဒေါ်တမန်နဲ့နှစ်မှတ်အသာနဲ့55မှတ်နဲ့ဇယားထိတ်ကိုတတ်သွားပါတယ်။ဒေါ်တမန်ဂိုးသမားအမားကနေဘိုင်ယန်ဂိုးရသွားခဲ့တာဖြစ်ပြီးတော့မူလာက၂ဂိုးကင်ကလီကိုမန်က၁ဂိုးစီသွင်းပေးခဲ့ကြပါတယ်ခင်ဗျာ။တင်းနစ်ဂျိုင်းမရီဘက်မှာတော့အခုနှစ်ဝင်ဘောတန်ပြိုင်ပွဲမှာရုရှားနဲ့ဘယ်လာရုစ်နိုင်ငံကကစားသမားတွေကိုနိုင်ငံကိုစားပြုခွင့်မပေးဘဲဒါနေနိုင်ငံကကစားသမားတွေအဖြစ်နဲ့ဝင်ခွင့်ပြုသွားမှာဖြစ်တယ်လို့ဝင်ဘောတန်ကကြေညာလိုက်ပါတယ်။ရုရှားကယူကရိန်းပေါ်မှာကျူးကျော်စစ်ကြောင့်မနစ်တုံးကဒီနိုင်ငံကကစားသမားတွေကိုဝင်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့ဒီနေ့မှာတော့အိမ်နိုင်ငံကကစားသမားတွေကိုကြိုတင်သတ်မှတ်ထားတဲ့ကန့်သတ်ချက်တွေနဲ့ဝင်ခွင့်ပြုဖို့ဆုံးဖြတ်ခဲ့တာပါ။အဲ့ဒီမှာတော့ဒီနိုင်ငံကကစားသမားတွေအနေနဲ့နိုင်ငံကိုစားပြုခွင့်ရမှာမဟုတ်သလိုရုရှားရဲ့ကျူးကျော်စစ်ကိုထောက်ခံကြောင်းထုတ်ဖော်မပြသရဘူးလို့လည်းတားမြစ်ထားသလိုရုရှားနဲ့ဘယ်လာရုစ်အစိုးရတွေစီကနေငွေကြေးအထောက်ပံ့အကူအညီတွေကိုမယူထားသူတွေဖြစ်ရမယ်လို့လည်းသတ်မှတ်ထားပါတယ်ခင်ဗျာ။အမေရိကန်မှာပြည်ခဲ့တဲ့သတင်းပတ်ကတော့မိုင်းမီအိုပန်တက်နစ်ပြိုင်ပွဲတွေကျင်းပခဲ့ပြီးတော့အမျိုးသားဘက်မှရောအမျိုးသမီးဘက်မှပါချန်ပီယံသစ်တွေထွက်ခဲ့ကြပါတယ်။စနေနေ့ကအမျိုးသမီးဖိုင်နယ်မှာတော့ကာဇက်စတန်နိုင်ငံကအလီနာရီဗာကီနာနဲ့ချက်နိုင်ငံကပက်ထရာကိတ်တိုဘာတို့ဘူးလူခဲ့ကြပြီးတော့ကိတ်တိုဘာက6-6နဲ့နှဝဲပြတ်နိုင်ပြီးချန်ပီယံဖြစ်သွားပါတယ်။အမျိုးသားတူချင်းဖိုင်နယ်မှာတော့ရုရှားကဒနီးလ်မက်ဗက်ဒက်ဖ်နဲ့အီတလီကယန်နစ်ဆင်နာတို့ဘူးလူခဲ့ကြပြီးမက်ဗက်ဒက်ဖ်က6-6-3နဲ့နှပွဲပြတ်နိုင်ပြီးတော့ဘူးဆွဲသွားခဲ့ပါတယ်။ဒီနေ့မိုင်အမီအိုပန်မှာဘူးဆွဲသွားတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ 1.26 သန်းရသွားခဲ့ပါတယ်ခင်ဗျာ။နောက်တဲ့တင်းနစ်ပွဲတစ်ခုကတော့ပြင်သစ် Open Tennis ပြိုင်ပွဲမှာဂုဏ်ပြုထားတဲ့နဒါလ်ရဲ့ပုံတူရုပ်ထုနဲ့အလားတန်တူတဲ့နောက်တဲ့ရုပ်ထုတစ်ခုကိုပြီးခဲ့တဲ့မတ်လ30ရက်နေ့ကနဒါလ်ကိုပြီးခဲ့ကြပါတယ်။ပြင်သစ်တင်းနစ်အဖွဲ့ချုပ်ဥက္ကဋ္ဌ Gilles Moreton နဲ့ပြင်သစ် Open Tennis ပြိုင်ပွဲရဲ့ညွန်ကြားရေးမှူး Emily Moresmo တို့ကစပိန်နိုင်ငံ Menorca မှာရှိတဲ့နဒါရဲ့ Academy ကိုလူကိုယ်တိုင်သွားပြီးတော့ပြေးခဲ့ကြတာဖြစ်ပါတယ်
။ well first of all thank you very much for coming Emily president for me is a huge
ဩဂတောင်းနဲ့ Emily တို့ဒီကိုလာတဲ့အတွက်ကျေးဇူးတင်တယ်လို့ပထမဆုံးပြောချင်ပါတယ်။အခုလိုကျွန်တော်ရဲ့ Academy ကိုလာတဲ့အတွက်ကျွန်တော်အနေနဲ့လုံမဲ့ဂုဏ်ယူမိပါတယ်။တီးကြတဲ့အတိုင်း Roland Garros ဆိုတော့ကျွန်တော်တို့အလွန်ရေးပါပြီးတော့ခင်ဗျားတို့ပါဝင် Roland Garros မှာကျွန်တော်တို့ရင်းနှီးသူတွေဒီကိုရောက်လာတာကကျွန်တော်တို့တော့အထူးခြားဆုံးအချိန်ပါဒီအတွက်လည်းရန်ကျေးဇူးတင်ပါတယ
်ဒီရုပ်ထုကတော့ပြင်သစ်နိုင်ငံ Paris မြို့က Roland Garros ကွင်းမှာရှိတဲ့နဒါရဲ့ရုပ်ထုနဲ့ဆာရဲ့စေစားလောက်ငယ်ပြီးဒီရုပ်ထုကိုတော့ Spain နိုင်ငံ Mallorca ကျွန်းကနဒါရဲ့ပြတိုက်မှာထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
ကိုရဲနိုင်ရဲ့အားကစားကဏ္ဍကိုနတ်ဆင်ကြည့်ရှုခဲ့ရတာပါအခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ဗိုလ်ရုညအပတ်စဉ်အစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရထိတ်တဲရောက်တဲ့အချင်းချက်ကိုကိုခမုံဆုံးမတက်လက်ပြပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံလူ့ကွန်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့တာဝန်တွေကိုကုလသမဂ္ဂလူ့ကွန်ရေးကောင်စီကဒီကနေ့နောက်ထပ်တက်တန်းတစ်နှစ်ထပ်တူပေးလိုက်ပါတယ်မြန်မာနိုင်ငံရဲ့စိုးရိမ်စရာကောင်းတဲ့လူအခွင့်အရေးအခြေအနေနဲ့ပတ်သက်လို့လူအခွင့်အရေးကောင်စီဆုံးဖြတ်ချက်တရက်ကိုဒီကနေ့မဲမခွဲပဲချမှတ်ခဲ့ရမှာလက်ရှိခန့်အပ်ထားတဲ့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်းအန်ဒရူးစ်ကိုနောက်ထပ်သက်တမ်းတစ်နှစ်ထမ်းဆောင်ခွင့်ပြုတဲ့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ပြည်ပကဖြည့်ရှင်ရေးမှာအဓိကပါဝင်ပတ်သက်ကြတဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့ကြဲကြဲပြန့်ပြန့်ပုံပြီးတော့တွဲဆုံဆွေးနွေးနေတဲ့အကြောင်းနဲ့တိုးတက်မှုတွေလည်းရရှိနေတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဘူဒီမာဆူဒီကဒီကနေ့ပြောဆိုလိုက်ပါတယ်အခုလိုတွဲဆုံတာဟာအရင်ကမတွဲဆုံဘူးတဲ့အဓိကပါဝင်တဲ့အဖွဲ့အစည်းတွေပါဝင်လာရေးငြိမ်းချမ်းရေးအစီအစဉ်တိုင်းလုပ်တာဖြစ်တယ်လို့ကျကရာမျိုးကနေသူကပြောဆိုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါကိုခမောင်ဆုံးမရေဗိုလ်ရုညဗီဒီယိုရဲ့စီစဉ်တွေကတော့ဒီမှာပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆုမမစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုနောက်ဆက်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များလည်းတကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.